ဘုရား58ခုနရောလာ39ရက်1994ခုဒီဇင်ဘာလ18ရက်ရောင်လေးတွင်မြို့ဝိဝေကတော်ရပထမရန်ဒီရိတ်လာအတွက်ဆင်ကျင်းပါသည်မဟာတတိပဒံဝိပဒနာဆေယစကံသတ္တကနေဓမ္မသဘေ၌ဟောကြားတော်တယောက်ချင်းနေတစိတ်ထဲသာဆရာတော်ကျမ်းမရေးချိန်တောင်အတန်အီတာပြည့်နေတဲ့အတွက်ကြောင့်အတန်ကတော့တီးခံပြီးတော့နားထောင်ကြပါတရားသာအနှစ်ကိုပဲအာယုံစူးစမ်းပြီးတော့နှလုံးသွင်းကြပါလို့ဆိုလို့ကြိုတင်ပြီးမေတ္တာရက်ခံပါတယ်တရားခန်းလေးတစ်စိတ်တစ်ထားလို့ညီပေးရတဲ့တရားတစ်ခုကိုဒီနေ့ဟောကြားနားကြရအောင်တရားခန်းလေးတစ်စိတ်တစ်ထားဆိုတဲ့လမ်းညွှန်ချက်ဟာမဘုံနိဗ္ဗာန်ကိုလိုလားတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းလိုက်နာအကျင့်သုံးရမယ့်လမ်းညွှန်ချက်ဖြစ်တယ်မဘုံနိဗ္ဗာန်ကိုလိုလားတဲ့ပုဂ္ဂိုလ်မှန်ရင်တရားခန်းနေရမယ်တစ်စိတ်တစ်ထားရဘာဖြစ်လို့လဲတယောက်ချင်းနေမှဒစိတ်တဲ့ထားမှမဟုတ်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မှာဖြစ်လို့ပဲဗာမေသုံးစကားနဲ့ပြောရရင်တော့တယောက်ချင်းနေဆိုတာဟာကာယဝိဝေကကိုပြောတာဒစိတ်တဲ့ထားဆိုတာကစိတ်ဓာတ်ဝိဝေကကိုပြောတာဝိဝေကတရားက၃ပါးရှိတယ်ကာယဝိဝေကစိတ်ဓာတ်ဝိဝေကဥပတိဝိဝေကလို့၃ပါးဝိဝေကဆိုတဲ့သက္ကလုံရဲ့အဓိပ္ပာယ်ကကျင်းစိတ်ခြင်းလို့အဓိပ္ပာယ်ထွက်ကာယဝိဝေကဆိုတော့ကိုယ်ရဲ့ကျင်းစိတ်ချင်းကိုယ်အနေနဲ့ဗာဒီကျင်းစိတ်တယ်လေအပေါင်းအဖော်ဖြစ်တဲ့ပုဂ္ဂိုလ်တတ္တဝါတို့မှကျင်းစိတ်ဘယ်အပေါင်းအဖော်နဲ့မှမယွန်းတော့ပဲဘယ်ပုဂ္ဂိုလ်ကမှအပေါင်းအဖော်မပြုတ်ဘဲနဲ့တယောက်တည်းနေတာအဲ့ဒါကိုကာယဝိဝေကလို့ခေါ်စိတ်ဓာတ်ဝိဝေကဆိုတော့စိတ်ရဲ့ကျင်းစိတ်ချင်းစိတ်အနေနဲ့ဗာဒီကျင်းစိတ်တယ်လေဤလေသာတရားနိဝရဏတရားတွေကျင်းစိတ်မင်းရဲ့စိတ်ဓမ္မကြီးရဲ့တရားနိဗ္ဗာန်တရားတွေလုံးဝအဝင်မခံမင်းနဲ့ဝိပဿနာစိတ်ကလေးတစ်စိတ်တည်းအဆင်မပြတ်ဖြစ်နေအောင်အချိန်တိုင်းအချိန်တိုင်းဖြစ်နေအောင်ထားတာအဲ့ဒါကိုစိတ်ဓာဝိဝေကလို့ခေါ်ဥရိဝိဝေကဆိုတော့ဥပတိတရားတို့ရဲ့ကျင်းစိတ်ချင်းဥရိတရားဆိုတာကဥပကတ်ပြီးတော့ဒီဆောင်ထားတတ်တာသတ္တဝါတွေကိုတဏ္ဍာဝိသင်းမှာကတ်ပြီးတော့ဆောင်ထားတတ်တဲ့တရားတွေကိုဥပတိတရားလို့ခေါ်အဲ့ဒီဥရိတရားက၃မျိုးရှိတယ်ခန္ဓာရဲ့ကိလေသာရဲ့ကုသိုလ်ကံအကုသိုလ်ကံရဲ့လို့သုံးမျိုးသာလုံးစကားနဲ့ပြောရင်တော့ခန္ဓာပုဒ်ကိကိလေပုဒ်အပိသင်္ခါရပတိလို့ခေါ်အဲဒီဥပ္ပဒိတရားသုံးမျိုးကိုစိတ်နေတဲ့သဘောချုပ်နေတဲ့သဘောကိုနိဗ္ဗာန်လို့ခေါ်ရဖျောင်းတိုင်းကြီးတဲ့ဝိဒ္ဒိုင်းနိုင်သွားတဲ့ဆိုတဲ့နေရာမှာဖျောင်းသားရဲ့ကျိုးရဲ့မိချောက်ရဲ့ဒီသုံးမျိုးနိုင်သွားတဲ့သဘောကိုဖျောင်းတိုင်းကြီးနိုင်သွားတယ်လို့ခေါ်ရဖျောင်းနိုင်မှာပါတဲ့ကျိုးနဲ့အရွယ်ဒီကျိုးလေးတစ်ချောင်းကိုသူ့ကြီးတက်တဲ့ရေရှုမဲဆိုရင်ခဏလေးနဲ့လောင်ပြီးတော့မိနေပါကျိုးဒီတက်တဲ့ဖျောင်းနာတက်တဲ့ဖျောင်းနာကျိုးဒီတက်တဲ့မောင်ခွဲနဲ့ဖျောင်းနာလေးတွေကဘေးကပံပိုးပေးထားလိုက်တော့ကျိုးဟာအကြစီစွာတီးခတ်ပြီးတော့ဖျောင်းသားမကုံမချင်းကြီးရဲ့လောင်မြတ်မှုကိုခံရတယ်အဲဒီလိုပဲတရားနာပိဋကနာရဲ့ခန္ဓာဒီကျိုးနဲ့တူတယ်ဘယ်နာလို့ကနာကြည့်လို့အားထုတ်ရတဲ့ကိုယ်ကိုယ်ကံအမှုကိုတန်ညာပြီးဖျောင်းသားနဲ့တူတယ်။ခန္ဓာမှာဆွဲပြီးတော့လောင်တဲ့ကိလေသာဆိုတဲ့သဘောကိလေသာမီးတွေကတော့ဖျောင်းတိုင်းမှာလောင်တဲ့မီးနဲ့တူတယ်။ဖျောင်းသားကောင်မှကျိုးလဲကုံမီးလဲငိမ့်တယ်လို့ကိုယ်ကိုယ်ကံအမှုကိုကံကြီးကုံသွားပြီးဆိုရင်တော့ခန္ဓာအသက်နဲ့ဆက်မဖြစ်တော့တဲ့အတွက်ကိလေသာမီးတောက်တွေလည်းငိမ့်။အဲဒီလိုအားဖြင့်ကိုယ်ကိုယ်ကံအမှုကိုကံရောခန္ဓာယောကိရမီယောဒီသုံးမျိုးငိမ့်သွားတဲ့သဘောကိုနိဗ္ဗာန်လို့ခေါ်ရ။ဉာဏ်နာလေးတိုင်းရဲ့ခန္ဓာကသဘောဝသခန္ဓာသာပဲရှိတော့တယ်ဆိုရင်တော့ဒီသဘောဝဒီသခန္ဓာပဲလောင်ပြီးတော့မြင်နေပါမယ်။အဲဒီလိုမဟုတ်ဘဲနဲ့ကုသိုလ်ကံအကုသိုလ်ကံတွေကပံ့ပိုးပေးနေဦးမယ်ဆိုရင်တော့ကောင်းတဲ့ကုသိုလ်ကံကပံ့ပိုးပေးတော့ကောင်းတဲ့ဥပ္ပိဝါကိုရကောင်းတဲ့ခန္ဓာကိုရအဲဒီခန္ဓာမှာဆက်ပြီးတော့မြင်လာ။မကောင်းတဲ့အကုသိုလ်ကံကပံ့ပိုးပြီးတော့မကောင်းတဲ့ဒုက္ခိဘဝကိုရောက်မကောင်းတဲ့ခန္ဓာကိုရောက်အဲ့ဒီခန္ဓာမှာဆက်ပြီးတော့မီးလောင်အရဟံဇမနဲ့ကုသိုလ်ကံအကုသိုလ်ကံတွေကိုအကျိုးနဲ့ပယ်ပတ်လိုက်နိုင်ပြီဆိုရင်တော့ခန္ဓာအဖြစ်ထပ်မဖြစ်တော့တဲ့အတွက်ကြောင့်ကုသိုလ်ကမီးတောက်တွေလည်းပဲအစည်းတိုင်းချုပ်ငြိမ့်ပြီအဲ့ဒီလိုငြိမ့်သွားတဲ့သဘောကိုနိဗ္ဗာန်လို့ခေါ်ရဥပ္ပေကဇာနဲ့ပြောတော့ဥပ္ပတိဝိဝေကလို့ခေါ်ပါတယ်အဲ့ဒီလိုအားဖြင့်ဝိဝေကတရားသုံးပါးရဲ့အဓိပ္ပာယ်ကိုအချင်းချင်းမှတ်ကြပါဒီနေ့တရားနာပိဋကနာတတိပဒံဝိပဿနာလို့အားထုတ်နေကြတဲ့တောရအကြောင်းရဲ့နာမည်ကပါတယ်လေဝိဝေကတောရနော်ဝိဝေကတောရဆိုတဲ့နာမည်ရဲ့အဓိပ္ပာယ်ဘာများပါလိမ့်မလဲလို့ အကျိုးကိုပြောရင်တော့စိတ်ရင်းလို့တော့ရလို့ဒီလိုသိတဲ့အတွက်ဆိုတဲ့ပြီးတဲ့စိတ်ကလေးနဲ့ပြည့်ပြည့်စုံစုံပြောမယ်ဆိုရင်တော့တယောက်ချင်းနေချင်းစိတ်ထဲထားခြင်းဆိုတဲ့ကာယဝိဝေကစိတ်ကဝိဝေကနှစ်ပါးကိုလက်ကင်ထားပြီးတော့တတိပဌာန်လို့အာထုတ်ချင်းအားဖြင့်နိဗ္ဗာန်ဒီလိုတော့ဥပတိဝိဝေကကိုအရာယူမဲ့တော့ရကြောင်းလို့ဒီလိုသိတဲ့ဆက်ပါတယ်အမှန်တရားနဲ့ပါရသိဝတဲ့နာမည်ပါပဲဒီတော့အနှစ်ပါရသိဝတဲ့ဝိဝေကဆိုတဲ့နာမည်ဟာကျောင်းမှာပဲရှိမနေသေးပဲနဲ့ကျောင်းရဲ့နာမည်ဖြစ်နေပဲရှိမနေသေးပဲနဲ့သူဝိဝေကတရားသုံးပါးလုံးကြီးမိမိရဲ့ခန္ဓာနဲ့ဒီရဲ့စိတ်အစဉ်ထဲမှာပါကိန်းပေါင်းကျူစားကြရမယ်အဲဒီဝိဝေကတရားသုံးပါးထဲမှာတောထဲနေခြင်းဆိုတဲ့ကာယဝိဝေကကဒသိတဲ့ဝိပဿနာစိတ်ဒသိတဲ့ထားနိုင်ခြင်းဆိုတဲ့စိတ်တဝိဝေကကိုကျေစုပြုတယ်ဝိပဿနာစိတ်ဒသိတဲ့ထားနိုင်ခြင်းဆိုတဲ့စိတ်တဝိဝေကကလည်းပဲနိဗ္ဗာန်တည်းဟူသောဥဒိဝိဝေကကိုကျေစုပြုဒါကြောင့်ကာယဝိဝေကတရားထဲနေခြင်းဆိုတဲ့ကာယဝိဝေကသည်စိတ်တဝိဝေကတဝိပဿနာစိတ်တစ်စိတ်ထဲထားနိုင်ရည်လို့သောစိတ်တဝိဝေကပေစယောကျေစုပြုသည်ဟောသည့်ဖြစ်၏စိတ်တဝိဝေကဝိပဿနာစိတ်တစ်စိတ်ထဲထားနိုင်ခြင်းဆိုတဲ့စိတ်တဝိဝေကကလည်းပဲဥပ္ပဒီဝိဝေကကနိဗ္ဗာန်ပြီးဟောဥပ္ပဒီဝိဝေကပေစယောကျေစုပြုသည်ဟောသည်ဆက်စမတ်ပေဖြစ်ပါသည်တည်းအဲ့ဒီဝိဝေကတရားသုံးပါးထဲမှာနိဗ္ဗာန်ဒီဟူသောဥပတိဝိဝေကသည်ကာယဝိဝေကနဲ့စိတ်ကဝိဝေကလမ်းကနေလျှောက်သွားလို့ရှိရင်ရှောင်းမဲ့လမ်းဆုံးပန်းတိုင်ဖြစ်တယ်။ဒါကြောင့်လမ်းဆုံးပန်းတိုင်ဖြစ်တဲ့ဥပတိဝိဝေကရဲ့အကြောင်းကိုဒီလောက်ပဲအချင်းချင်းပြောပြီးတော့တရားနာပြုတာများတကယ်လျှောက်လမ်းရမယ်ကာယဝိဝေကနဲ့စိတ်ကဝိဝေကလမ်းရဲ့အကြောင်းကိုအနည်းငယ်ဖြတ်တယ်ပြီးတော့ပြောတတ်ရအောင်။ကာယဝိဝေကတယောက်တည်းနေလို့ဘာကြောင့်စိုက်တွန်းရသလဲတယောက်တည်းနေမှသာလေဝိပဿနာစိတ်တစ်စိတ်ထဲထားနိုင်ခြင်းဆိုတဲ့စိတ်ကဝိဝေကကပြည့်ပြည့်စုံစုံဖြစ်နိုင်တယ်တယောက်တည်းမနေတဲ့ပေါင်းဖို့နဲ့နေခြင်းရဲ့အဖြစ်ဒီနောက်များစွာရှိရတဲ့အခါဒီကနေ့တရားနာပိဋကများအတွက်တတိခါလုခွင့်နဲ့အသက်ဆိုင်တဲ့အဖြစ်သုံးမျိုးကိုပဲဦးဆုံးလို့ပြောရမယ်အပေါင်းဖို့နဲ့နေလို့ရှိရင်စိတ်စကားပြောဖြစ်တယ်ဒီမိမိရဲ့ကောင်းဖို့ကချစ်စရာဖြစ်နေခဲ့ရင်ဓမ္မမို့မိမိကချစ်စရာပဲလို့နှလုံးသွင်းခဲ့မိရင်ဖြစ်သွားတတ်တယ်။တောင်းလို့ဒီဘုရားမိုးစရာဖြစ်နေခဲ့ရင်ဓမ္မမို့မိုးစရာပဲလို့မိမိကနှလုံးသွင်းခဲ့မိရင်မုန်းသွားတတ်တယ်။တောင်းအဲ့ဒီတည်းမှာတိစကားပြောဖြစ်တယ်ဆိုတာကတော့ရှင်းပါတယ်။ဒါနဲ့လက်မှာလက်ောက်သက်ခွင်း၊ညာဘက်လက်မှာလက်ောက်သက်ခွင်းလက်တစ်ဖက်ကိုလက်ောက်တစ်ခုကြီးပဲဆက်ထားပြီးတော့အဲဒီလက်နှစ်ဖက်လှုပ်မယ်ဆိုရင်တော့လက်ောက်တွေအသာမဆက်ကြ။ဘယ်ဘက်လက်ကလက်ောက်ကိုညာဘက်ကိုဆွတ်သုံးဖို့ညာဘက်ကလက်ကလက်ောက်ကိုဘယ်ဘက်ကိုဆွတ်အဲဒီလိုဆွတ်ပြီးတော့လက်ောက်နှစ်ခုဆွတ်ပြီးတော့ပြည့်မယ်ဆိုရင်တော့လက်ောက်တွေအသာညီရပြီ။လက်ောက်နှစ်ခုဆွတ်ပူပြီးဆိုရင်တော့အသာတွေပူပြီးတော့ညီမယ်။အဲဒီလိုပဲအပေါင်းခေါ်ဆိုတာစိလာခြင်းရှင်။အပေါင်းခေါ်နဲ့ရောနှောင်းခြင်းဆိုတာစိလာခြင်းရှင်စကားပြောဖြစ်ပြီ။စကားပြောဖြစ်တော့ဘာဖြစ်သလဲစကားပြောခြင်းရဲ့အဖြစ်ဒီနောင်များစွာရှိတဲ့အထက်ကလည်းပဲကျမ်းနာပြီးတော့များတဲ့ပဋိပဌာန်လုပ်ခွင့်နဲ့ပတ်သက်တဲ့အချက်၃ချက်ကိုပဲဥစဉ်လို့ပြောမယ်၁အမှတ်တတိရောက်သွားတယ်၂တမာတိကျက်သွားတယ်၃ဘုရားဆင်းသွားတယ်၁အမှတ်တတိကျက်သွားတယ်ဆိုတာကတော့စကားပြောလိုက်ပြီးဆိုတဲ့ကဒီရဲ့စိတ်ဟာစကားထဲမှာပြေးလိုက်ရတယ်။ဤရဲ့စိတ်ကိုစကားထဲမှာပြုတ်လုထားလိုက်ရတယ်။စကားဆိုတာကအတန်လေးနဲ့ဖွဲ့စည်းတည်ဆောက်ထားတာဆိုတော့အတန်ကနှမျိုးရှိတယ်။ဥဒိတောင်ဖြစ်တဲ့အတန်စိတ်ဆောင်ဖြစ်တဲ့အတန်ဆိုပြီးတော့နှမျိုး။ဥဒိတောင်ဖြစ်တဲ့အတန်ဆိုတာကတော့တခါတည်းမှာဝမ်းမိတ်ထက်ကညီတဲ့အတန်လေး။အမြင်လိုက်ကကံဟုတ်နန္ဒီအတန်ချက်ဆက်အတန်လေး။ကျန်တော့မှာရှိရှိတဲ့ညမောဒန်လေးတန်းသိရတဲ့လှုပ်ခတ်တဲ့အတန်ဒုရီယာမျိုးစုံတင်းမှန်ကြတဲ့အတန်အဲ့ဒီအတန်တွေကတော့ဥဒိတောင်ဖြစ်တဲ့အတန်လို့ခေါ်စိတ်ဆောင်ဖြစ်တဲ့အတန်ဆိုတာကတော့စကားပြောတဲ့အတန်ရှင်မောတဲ့အတန်ငိုကြည့်တဲ့အတန်ဆက်ရှိတဲ့အတန်တွေကိုစိတ်တစားအတန်လို့ခေါ်ဆိုကြပါစို့စကားကံလဲဆိုတာစကားကခုပြောတော့မယ်ဆိုရင်စကားပြောခြင်းနဲ့စိတ်ကအရင်ဖြစ်စကားပြောခြင်းနဲ့စိတ်မဖြစ်ဘဲနဲ့စကားကံဆိုတာထပ်ပေါ်မလာကျတော့စကားပြောခြင်းနဲ့စိတ်ဖြစ်တာနဲ့တပိုင်းနဲ့စိတ်ရုပ်ကြီးဖြစ်တယ်စိတ်တစားရုပ်လို့ခေါ်ပါတယ်။ဒ အဲ့ဒီသံဃာတော်ကလည်းစိတ်ကြောင့်ဖြစ်တဲ့သုဒ္ဓရုပ်ထဲမှာပထဝီဓာတ်ကလေးပါတယ်။တခါအတန်ဖြစ်ပေါ်ရာဌာနဒီမှာလည်းပဲကမ္မစရုပ်တွေရှိကြ။အဲ့ဒီကမ္မစရုပ်တွေထဲမှာလည်းပဲပထဝီဓာတ်ဆိုတာပါတယ်။သံဃာတော်ကလည်းစိတ်ကြောင့်ဖြစ်တဲ့သုဒ္ဓရုပ်ထဲမှာပါတဲ့သုဒ္ဓပထဝီဓာတ်နဲ့အပန်ဖြစ်ပေါ်ရာဌာနမှာရှိတဲ့ကမ္မစရုပ်မှာရှိတဲ့ကမ္မစပထဝီဓာတ်ပထဝီဓာတ်နှစ်ခုထိခိုက်ပုတ်တိုင်လိုက်တဲ့အခါမှာသံဃာတန်ဆိုတာပေါ်ထွက်လာတယ်။ဘုရားကတော့သရဏံသခုထွက်လာမှုအတွက်စိတ်မပါဘဲနဲ့မဖြစ်နိုင်ဘူး။သရာပြောပြီဆိုရင်ဒီသရာထဲမှာစိတ်ဟာအပြည့်အဝနှက်ထားလိုက်ရပြီဆိုတာကိုဦးဇိုးတို့ပြောချင်ပါတယ်။စိတ်ကိုသရာထဲမှာနှက်လိုက်ရပြီကိုပြောတဲ့သရာထဲမှာယောဂုတ္တဘာပြောတဲ့သရာဓမ္မမှာရောဒီရဲ့စိတ်ကိုနှိမ့်နှုတ်ထားလိုက်ရပြီဆိုတဲ့ကတရားအမှတ်တွေပြက်ပြီပေါ့။တရားအမှတ်တွေပြက်ပြီဆိုရင်တရားအမှတ်တွေဆက်နေမှဖြစ်နိုင်တဲ့စိတ်တည်ငြိမ်မှုတမာတိလည်းမဖြစ်နိုင်တော့ဘူး။တရားအမှတ်တွေလည်းပြက်ပြီးတမာတိတွေလည်းလျှော့သွားပြီဆိုရင်တော့တရားရဲ့အရာသာဆိုတာမပေါ်တော့တရားအရာသာတရားအရာသာဆိုတာကအမှတ်တည်းကြီးဆက်နေမှာအမှတ်တည်းဆက်နေမှာတမာတိတွေဆက်နေမှာအဲ့လိုဆက်နေမှာတရားအရာသာဆိုတာပေါ်တာတတိမဆက်တမာတိမဆက်တော့တရားအရာသာဒီကမပေါ်တရားအရာသာမပေါ်တော့တရားအထုတ်ရတာပြင်းသွားတယ်တရားအထုတ်ခြင်းစိတ်မရှိတော့တရားဆက်တာကလည်းဝေးရဆက်ပြေးခြင်းနဲ့စိတ်တွေဖြစ်သွားတတ်တယ်အဲ့ဒီတတိယသမာဓိမှာမဖြစ်တော့ဘူးဆိုလို့ရှိရင်တရားရဲ့ရတာကမပေါ်တော့တဲ့အတွက်ကြောင့်တရားတရားကျဆင်းသွားတယ်တတိယသမာဓိမဖြစ်တော့တဲ့အတွက်ကြောင့်သမာဓိကြီးဆက်နေမှဖြစ်နိုင်တဲ့ဝိပဿနာဉာဏ်လည်းမဖြစ်တော့ဝိပဿနာဉာဏ်မှမဖြစ်ဘူးဆိုရင်တော့ဝိပဿနာဉာဏ်ရဲ့အခါမဲ့မှာပဲဖြစ်နိုင်တဲ့မဆိတ်လည်းမဖြစ်နိုင်ရတဲ့အတွက်ကြောင့်မဉဏ်ဘူးဉာဏ်နိဗ္ဗာန်ချမ်းသာများနဲ့လည်းဝေးပါပြီဒါကြောင့်သရာကျိုးခြင်းကိုရှောင်ကြရမယ်။သရာကျိုးခြင်းကိုရှောင်နိုင်မှုအတွက်လည်းအပေါင်းဖော်နဲ့ရှောင်းတော့မနေဘဲနဲ့တယောက်တည်းနေကြရမယ်။နောက်အချက်နှစ်ခု။ဖြစ်စရာဖြစ်နေခဲ့ရင်ဖြစ်သွားတတ်တယ်၊မဟုတ်စရာဖြစ်နေခဲ့ရင်မဟုတ်သွားတတ်တယ်ဆိုတာကတော့ရှင်းရစရာမလွန်အောင်ပြန်တဲ့သုတနာသဘောပေါက်ကြပြီလားပါ။ဖြစ်ရှိဆိုတာဖြစ်သွားပြီဆိုရင်လောဘဆိုတဲ့အဆုံးကိုရောက်သွားပြီ။မဟုတ်ဘူးဆိုတာဖြစ်သွားပြီဆိုရင်တော့ဒေါသဆိုတဲ့အဆုံးကိုရောက်သွားပြီ။ကျောင်းသားတွေကဓမ္မစကြာဒေဝရမအစိုးနှစ်ဖက်ကိုရှောင်ပြီးတော့အလေလန်းကမင်းကြီးမှမပြုတ်လာလို့ခေါ်တဲ့အလေလန်းကနေရှောက်ရမယ်လို့ညွှန်ကြားထားဒီကရှင်းရှင်းမုန်းကြီးဖြစ်ပြီးတော့အစိုးနှစ်ဖက်ကရှောက်နေတယ်ဆိုရင်အလေလန်းကရှောက်မှရှောက်နိုင်တဲ့လမ်းဆုံးပန်းနိုင်ဖြစ်တဲ့နိဗ္ဗာန်ကိုမရောက်နိုင်တော့ဘူးအစိုးနှစ်ဖက်ကရှောင်နေပြီဆိုမှတော့အစိုးနှစ်ဖက်ရဲ့ဟိုဘက်မှာကြောက်ကြည့်သေးပဲကြောက်ဖို့ရှိတော့တယ်ခရီးတွေဆန်တူတာသူတကယ်လို့ခေါ်တဲ့အပေလေးပါကြောက်တတိယံဒီဝနာလူလူခေါ်တဲ့ဇာတိသရဏဇာတိမရဏအကြောင်းအဲဒီ၆တိရဲပဲရှားဖို့ရှိတော့အဲဒီ၆တိအသာထားလိုက်ပါအောင်လောလောဆယ်ချက်ချင်းနိုင်ငံခံစားလို့၆တိရတော့ဆိုရင်ဘုရားရှင်ကိုကြည့်ရခြင်းကိုစင်ရစီစင်ရခြင်းကျေသာပူပယရစတဲ့သောကပရိဒေဝဒုက္ခသောမနကဥပါယာကခေါ်တဲ့၆တိတဲတော့ချက်ချင်းလည်းရင်းကြမှာပေးကြတယ်ဒါကြောင့်ချက်ချင်းမုန်းရင်းကိုဖြစ်စေတတ်တဲ့အပေါင်းဖုံးနဲ့ရောလောခြင်းကိုရှောင်ပြီးတော့တယောက်တည်းနေကြရမယ်သာတိယေဟိဓမ္မစေစီအဘိယေဟိကုဒါသနံပိယနာတတနံဒုက္ခဝမိယနေသတတနံဒေဃဝေသိတ္တလူဟာချက်ပါချက်သမီးတို့ပိယေဟိချက်သောပုဂ္ဂိုလ်တို့လည်းမာသမခင်စိတ်တော်မှမပေါင်းခေါ်ကြပါကုန်လေအဘိယေဟိမုံသောပုဂ္ဂိုလ်တို့လည်းမာသမခင်စိတ်တော်မှမပေါင်းခေါ်ကြပါကုန်လေသတ္တမဘာကြောင့်လဲဆိုတော့ပိယနာချက်သောပုဂ္ဂိုလ်တို့ဘုရားတဏမမြင်သိရခြင်းသည်ဟောပိယနာတဏချက်သောပုဂ္ဂိုလ်တို့နှင့်ခွဲခွာ၍နေရခြင်းသည်ဒုက္ခဆင်းရဲလာပါ၏အပိယနာမုံသောပုဂ္ဂိုလ်တို့ကိုတဏမြင်သိ၍နေရခြင်းသည်လည်းပဲဟောအပိယနာသတဏမုံသောပုဂ္ဂိုလ်တို့နှင့်အတူရှင်တွဲ၍နေရခြင်းသည်လည်းပဲဒုက္ခဆင်းရဲလာပါ၏ဣတိဤသို့ဘုရားမြတ်စွာဘုရားရှင်သည်ဒေဝိဒီကောင်းသောမဂ်ဟောကြားတော်မူခဲ့လေ၏တသမာထုကြောင့်တုံးလေးတင်ပြနာပြုတော်ပေါင်းသူတော်ကောင်းတို့သည်ကာယဝိဝေကိနာချစ်ချင်းမုန်းလို့ဖြစ်စေတဲ့အပေါင်းဖော်နေရလို့ဒီကိုရှောင်ကြဉ်ပြီးတော့တယောက်ချင်းနေခြင်းဆိုတဲ့ကာယဝိဝေကတရားနဲ့တမ္ပါတိယသာကိုစီကိုကပြည့်စုံသူသာထုတ်တလပါပေတတိစိတ်ဓာတ်ဝိဝေကတစိတ်သေးထားလို့ဘတ်တော်တိုက်တွန်းရတယ်လေ။ဒေနာပိဒါများမျက်မှောက်ပြုခြင်းနဲ့နိဗ္ဗာန်ဆိုတာကမဆိုင်နဲ့မှမျက်မှောက်ပြုလို့ရတယ်။ ရှင်းနာမှာလည်းပဲဝိပဿနာစိတ်ရှိဝိပဿနာစိတ်ရဲ့အားမဲ့မှာပဲမစိတ်ဖြစ်တယ်။ဒါနစိတ်ရဲ့အားမဲ့မှာလည်းမစိတ်မရှိဘူး။သီလစိတ်ရဲ့အားမဲ့မှာလည်းမစိတ်မရှိဘူး။သမထစိတ်ရဲ့အားမဲ့မှာလည်းမစိတ်မရှိဘူး။ဝိပဿနာစိတ်ရဲ့အားမဲ့မှာပဲမစိတ်ဖြစ်တယ်။အဲဒီလိုဝိပဿနာစိတ်ရဲ့မစိတ်မှာပဲဝိပဿနာစိတ်ရဲ့အားမဲ့မှာဖြစ်တဲ့မစိတ်နဲ့ပဲနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့အတွက်ကြောင့်ဒီရေတဏ္ဍာမဝိပဿနာစိတ်ကလေးအချိန်တိုင်းချိန်တိုင်းဖြစ်နေအောင်အဆက်မပြတ်ဖြစ်နေအောင်ကြိုးစားအားထုတ်ဖို့လိုအပ်တယ်။တပည့်ရဲ့မက်ဆေ့ဆိုတာကလည်းပဲထိုင်နေတဲ့အချိန်မှာပဲကြားပါလို့မယ်။ဈေးနဲ့ရှောင်းနေတဲ့အချိန်မှာလည်းမက်ဆေ့ချက်ပါလို့မယ်လို့အဲ့ဒီလိုအတိအကျကန့်သတ်ထားခြင်းမရှိ။တရားထိုင်ရတော်ကြီးရဲ့ပုံလေးပါသိလို့အားထုတ်နေတဲ့အချိန်မှာလည်းမက်ဆေ့ကဖြစ်နိုင်တယ်။ဓမ္မကနေတဲ့အချိန်ကြီးတော့နေတဲ့အချိန်ဝေစာတွေလည်းလည်းနေတဲ့အချိန်ကျင်းကျင်းနဲ့ဆွနေတဲ့အချိန်ရေချိုးနေတဲ့အချိန်နဲ့လည်းပြနေတဲ့အချိန်ဆက်ရှိတဲ့ပြဝဲကိစ္စလေးတွေဆောင်ရနေတဲ့အချိန်မှလည်းပဲမက်ဆေ့ဆိုတာကဖြစ်သွားနိုင်တယ်။မိမိရဲ့မက်ဆေ့ဟာဘယ်အချိန်မှဖြစ်မလဲဆိုတာကျေတွင်ပြီးတော့အတိအကျသိမှတ်ထားတဲ့အတွက်ကြောင့်မက်ဆေ့ဆိုတာကလည်းဝိပဿနာစိတ်ရဲ့အားမဲ့မှပဲဖြစ်နိုင်တဲ့အတွက်ကြောင့်ယောဂီတွေတော့မောင်သူတော်ကောင်းတို့ဟာထိုင်နေစိတ်ထိုင်မှတ်တဲ့အမှတ်ရဲ့ဈေးငယ်မှတ်တဲ့အမှတ်ရဲ့ဒီအမှတ်နှစ်မျိုးနဲ့ပဲကျင့်တတ်ပြီးတော့မနေရဘဲနဲ့အထူးရည်ကြီးဝဲကိစ္စလေးတွေဆောင်ရနေတဲ့အချိန်မှလည်းပဲအထူးရည်အသေးစိတ်အမှတ်ကလေးတွေကိုအထူးတံမိုးထားပြီးတော့နေနေသာသာရှုမှတ်တယ်လေအဲ့ဒီလိုအထူးရည်လေးတွေမှတ်လေးတွေကိုလည်းနေနေသာသာရှုမှတ်မှတာတယ်ခုနပြောခဲ့ပြီးပဲမျက်စိဆိုတာကထိုင်မှပဲဖြစ်မယ်ဈေးငယ်ဆောင်နေမှပဲဖြစ်မယ်လို့တတ်မှတ်ချက်မရှိဘူးကိုယ်တန်တာမှဖြစ်တဲ့မျက်စိကထိုင်နေခြင်းနဲ့ဒီမှာပဲဖြစ်နေဆိုတာလည်းကြုံမသိဘူးထိုင်နေခြင်းနဲ့ဒီမှာတပါတခြားသောသူတို့ကြီးဝိက္ခာဆောင်ရနေတဲ့အချိန်လေးတွေမှာလည်းဖြစ်နေဖြစ်သွားနိုင်တယ်ဒါကြောင့်ဖြစ်နေဆိုတာကျေတယ်လေးသိမှတ်ထားတဲ့အတွက်ကြောင့်အချိန်တိုင်းအချိန်တိုင်းဒီလိုရဲ့တဏ္ဍာမဝိပဿနာစိတ်ကလေးဖြစ်နေအောင်ကြိုးစားအားထုတ်ဖို့လိုအပ်တယ်ဆိုကြပါစို့ဒီလိုရဲ့မက်ဆေ့ကရေချိုးနေရင်လည်းမက်ဆေ့ဖြစ်မယ်ဆိုရင်ရေချိုးနေတဲ့အချိန်မှာမျိုးကအမှတ်ကိုညှပ်ထားလိုက်မယ်ရေချိုးနေတဲ့အချိန်မှာအမှတ်မပါဘဲနဲ့ချိုးနေမယ်တနည်းကြတော့ဝေချိုးနေတဲ့အချိန်မှာဝိပဿနာစိတ်ကလေးဖြစ်မနေဘူးဆိုရင်ဝိပဿနာစိတ်ရဲ့အားမဲ့မှာပဲဖြစ်နိုင်တဲ့မစိတ်ကမဖြစ်နိုင်တော့တဲ့အတွက်အတုမရှိသောနိဗ္ဗာန်ချမ်းသာခြင်းနဲ့မိမိလွဲချော်သွားပြီ။ဒါကြောင့်ဘယ်အချိန်မစိတ်ဖြစ်မယ်အတိအကျသိမှားတဲ့အတွက်ကြောင့်ထိုင်ချိန်မှလည်းနေနေဆက်ဆက်ရှုမှတ်ပါ၊ဈေးငယ်ချိန်မှလည်းနေနေဆက်ဆက်ရှုမှတ်ပါ။ထို့မှာတော့ပြုဝဲကိစ္စဓမ္မစားတဲ့အချိန်ချိန်တဲ့အတိုင်းရှိတဲ့ပြုဝဲကိစ္စလေးတွေဆောင်ရွက်နေတဲ့အချိန်မှလည်းအထူးသဖြင့်အမှတ်ကလေးတွေကိုနေနေဆက်ဆက်ရှုမှတ်ပါလို့ဆက်လို့တိုက်တွန်းခြင်းပါလေ။ဒါမှသာမိမိရဲ့တဏှာဝိပဿနာစိတ်အချိန်တိုင်းဖြစ်တဲ့အတွက်ကြောင့်မက်ဆေ့လည်းပဲအချိန်ကြီးဖြစ်ပြီးတော့နိဗ္ဗာန်ချမ်းသာကိုမိမိတို့ရရှိမယ်။စိတ်တံဝိခေတံမေတ္တာဝိစိတ်တံကုဋ္ဌံဒုက္ခဝဟံမေတ္တာဝိသိတ္တလေးပါးချက်သားချက်သမီးတို့မေတ္တာဝိသိလုံးနဲ့ဉာဏ်ဉာဏ်ရှိသောပုဂ္ဂိုလ်တို့သည်စိတ်တံမိမိရဲ့စိတ်ကိုလက်ခေသဝိပဿနာစိတ်တစ်စိတ်တည်းဖြစ်အောင်ဆောင်ဆောင်ကြကုန်ရည်ကုဋ္ဌံဝိပဿနာစိတ်တစ်စိတ်တည်းဖြစ်အောင်နည်းနည်းပြဆောင်ဆောင်ရထားသောစိတ်တံစိတ်သည်ဒုက္ခဝဟံမေတ္တာဖို့ချမ်းသာနိဗ္ဗာန်ချမ်းသာကိုကောင်းကောင်းမတူရဆောင်ရပြနိုင်ပါပေတတိတရားတဲ့နေခြင်းနဲ့တစိတ်တခါခြင်းရဲ့သဘောကိုကျမ်းနာပိဋကများနားလည်ကြသည်အဲဒီလိုတရားခြင်းနဲ့တစိတ်တခါတဲ့နေရာမှာဘာကိုနမူနာရှိရမလဲဆိုရင်ကြံ့ကျိုးကိုနမူနာယူကြရမယ်ကျန့်ကျိုးဟာတစ်ချောင်းတည်းပဲပေါ့အဖော်မပါဘူးအဖော်ကျိုးမရှိတစ်ချောင်းတည်းပဲပေါ့အဖော်မပါဘဲတစ်ချောင်းတည်းပေါ့အဲ့ဒီကျန့်ကျိုးကဖြောင်းလဲဖြောင်းတစ်ချောင်းတည်းပဲပေါ့ဖြောင်းလဲဖြောင်းလဲဆိုတော့အဲ့ဒီကျန့်ကျိုးမှညည်းစရာတွေ့စရာမရှိညည်းစရာတွေ့စရာမရှိတဲ့အတွက်ကြောင့်အဲ့ဒီကျန့်ဟာတော်လန်စီတစ်ခုသွားပြီဆိုရင်ဘယ်ချုံဘယ်မယ်နဲ့မှမညည်းရဲ့အတွက်ကြောင့်မိမိသွားလို့ရပန်းနိုင်ကိုလေကလေးကူကူလှည့်လှည့်နေနေနဲ့ရောက်ရှိသွားနိုင်တယ်သမီးရှင်များကြတော့တချောင်းနဲ့မဟုတ်ဘူးအဖို့ပါလေးအဖို့ဂျူလေးနဲ့အဖို့နဲ့တွဲပြီးတော့ပေါ့ရဲ့ဒီသမီးရှင်များကတခုတခုမှလည်းပဲအခက်ကြီးအခွားကြီးအကောက်ကြီးအခွေးကြီးနဲ့ရှုပ်ထွေးပြီးတော့နေအဲဒီလိုရှုပ်ထွေးပြီးတော့နေတဲ့အခါသမီးရှင်မှညှိစရာတွေ့စရာများဤရန်တွေ့စရာများတဲ့အခါသမီးတော်ကောင်းမကြီးသွားပြီဆိုရင်လမ်းမှာချုံနေလူတွေနဲ့ညှိတဲ့အခါညီမသွားလို့ရစကားကိုလည်းလည်းကူကူရှင်းရှင်းလင်းလင်းနဲ့မရောက်ရှိနိုင်တော့ဘူးအင်းအားကောင်းတဲ့လွယ်လွယ်နဲ့ညီဆိုမှရှင့်အဲ့ဒီလွယ်ကနေလော့အောင်ရင်းရင်းဆင်းရင်းနဲ့ဂျိုးဒီပြတ်ပြီးကျိုးကြတာလည်းဖြစ်နိုင်တယ်။ ယုံကြည်ခံရင်းနဲ့လက်ဒီခြေတွေဒုသားတွေစုပ်ပြတ်ပေါက်ပြဲပြီးတော့ဆင်းရဲဒုက္ခခံစားရတာမျိုးလည်းဖြစ်နိုင်မိုးဖူးထောင်ရတဲ့ကြောက်ဝဲမှာမြတ်သားမိပြီဆိုရင်တော့အသက်ဆုံးရှုံးဖို့ပဲရှိပါတယ်အဲဒါအပေါင်းဖော်များပြီးတော့အညစ်အတွေးများနေခြင်းဟာဆင်းရဲခြင်းရဲ့အကြောင်းပဲအပေါင်းဖော်တင်းပြီးတော့အညစ်အတွေးရှင်းနေခြင်းဟာချမ်းသာခြင်းရဲ့အကြောင်းပဲဒါကြောင့်ဉာဏ်နာသေးတဲ့ညာဆင်းရဲဒုက္ခတွေကင်းပြီးတော့ဈာန်နာဒုက္ခနဲ့ပြည့်စုံခြင်းရတဲ့ဆိုရင်တော့တမင်ကျိုးလို့မကျင့်နဲ့ကျင့်ကျိုးလို့ကျင့်ဧကောစရိခကဝိတာနာကပောဒေကဝိသိတ၄ပါးစေတသစ်တမှုလို့ခကဝိတာနာကပောကျင့်ကျိုးခဲ့သူဧကောတယောက်ခဲ့တဲ့ဆေရနေရာကြီးခကဝိတာနာကပောကျင့်ကျိုးခဲ့သူဧကောဟာတသိတဲ့တဲ့ဆရိထရာကြီးဧထက်ကဝိဒနာကပေါ်ကျင့်ရင်းနဲ့မချတ်တမူလားသူစွာဧကောဝတယောက်တဲ့သိထဲသာလေပရိစရိယကောင်းစွာမသူနေတိုင်သူလပါပေတတိတရားထဲနေခြင်းနဲ့သိထဲသာခြင်းရဲ့သဘောကိုနားလည်ပြီးတဲ့နောက်တရားခင်းနေခြင်းနဲ့တစိတ်တည်းထားခြင်းမှာဘယ်ဟာကပိုပြီးတော့အဓိကကျန်တယ်လဲဆိုတာစစ်စစ်ကြည့်ကြရအောင်တရားခင်းနေခြင်းနဲ့တစိတ်တည်းထားခြင်းမှာတစိတ်တည်းထားခြင်းကပိုပြီးတော့အဓိကကျန်တယ်ဒါဖြစ်လို့လဲဆိုတော့တရားနာလေးကလည်းမျက်မှောက်ပြုခြင်းနဲ့နိဗ္ဗာန်ဆိုတာကဒုက္ခနာကြီးနဲ့မျက်မှောက်ပြုလို့မရဘူးစိတ်နဲ့ပဲမျက်မှောက်ပြုရမယ်စိတ်နဲ့ပဲမျက်မှောက်ပြုလို့ရမယ်စိတ်ရဲ့ရှင်းလာမှလည်းဝိပဿနာစိတ်ရှိတယ်လို့ဆိုခဲ့တဲ့အတွက်ကြောင့်ဝိပဿနာစိတ်တစ်စိတ်တည်းဆက်လက်ပြထားနိုင်ခြင်းဟာမိမိတို့လိုလားတောင်းတဲ့မဟုတ်လိမ့်မှာရရှိရေးအတွက်အဓိကပဋ္ဌာန်းအကျဆုံးပဲတစ်စိတ်တည်းထားခြင်းကအဓိကကျတယ်လို့ဆိုလိုက်တဲ့တောင်တယောက်တည်းမနေတော့ဘူးပေါင်းဖို့နဲ့ပဲရောင်းတော့ပြီးနေတော့မယ်လို့ဒီလိုတော့နှလုံးမသွင်းနဲ့ဝိပဿနာစိတ်တစ်စိတ်တည်းထားနိုင်ခြင်းကအဓိကကျတယ်လို့ဆိုထားတဲ့အတွက်မိမိကအပေါင်းဖို့နဲ့ရောင်းတော့နေခြင်းအဖြစ်ဝိပဿနာစိတ်တစ်စိတ်တည်းမထားနိုင်ဘူးဆိုရင်အဲ့ဒီဝိပဿနာစိတ်ကလေးတစ်စိတ်တည်းထားနိုင်ဖို့အတွက်အပေါင်းဖို့ကိုစွန့်ပြီးတော့တယောက်တည်းနေရမယ်။တယောက်တည်းနေနေအပေါင်းဖို့နဲ့ပဲနေနေဝိပဿနာစိတ်တစ်စိတ်တည်းထားနိုင်တယ်ဆိုရင်လည်းတယောက်တည်းနေခြင်းအဖြစ်အပေါင်းဖို့နဲ့နေခြင်းကြောင့်မရနိုင်တဲ့သံသရုခအမျိုးမျိုးကိုရရှိနိုင်တယ်။အပေါင်းဖို့နဲ့နေလို့ရှိရင်တွေ့ကြရမယ်ဆင်းရဲဒုက္ခတွေကင်းရှင်းခြင်းအနောက်ဆက်ဒီကင်းရှင်းခြင်းဆိုတဲ့အကျိုးကိုလည်းတယောက်တည်းနေခြင်းအဖြစ်ရရှိနိုင်တယ်။ဒါကြောင့်တယောက်တည်းနဲ့နေနိုင်မယ်ဆိုတော့ပို့ပြီးတော့ကောင်းပါလေ။တရားကလေးနဲ့တစိတ်တည်းထားနိုင်မယ်ဆိုရင်တော့အကောင်းဆုံးပဲ။ဒါပေမဲ့တစ်ခုချင်းနဲ့စီစီကြည့်လိုက်ရင်တော့တစိတ်တည်းထားခြင်းကပိုပြီးတော့အဓိကကျတယ်။တရားထဲတော့နေပါရဲ့။တစိတ်တည်းမထားနိုင်ဘူးဆိုရင်တော့သင်္ခါရတွေကိုမင်းတို့ကျုံးတက်ပြီးတော့မင်းတို့လိုရာပန်းတဲ့ကိုမရောက်ရှိနိုင်ဘူး။ရသော်ရဲ့ရှင်လက်ထက်ကဝေဒာလီကြီးနဲ့မင်းမွေတောအုပ်ကလေးတစ်ခုမှာရဟန်းတော်တစ်ပါးတပါးတော့ဧကစာရီတရင်သုံးပြီးတော့တောရဆောက်တီသုဘဒနာတရားအထုတ်ပြီးတော့နေပေါ့။တဏှိကတဏှိဆိုတာကဇာမုလာကြီးနေအဲဒီဇာမုလာကြီးနေညမှာဝေဒာလိပြီမှာလက်ခပွဲတွေကြီးအကြီးကျယ်ကျင်းပဝေဒာလိပြီမှာတစ်နှစ်တာချင်းကျင်းပတဲ့ပွဲတွေထဲမှာဒီလက်ခပွဲတွေကအကြီးကျယ်ဆုံးအစီအသားဆုံးပဲဇမပြီမှာမဟာတန်ပွဲတော်ဟာအစီအသားဆုံးဖြစ်တယ်လို့ပေါ့အဲဒီလက်ခပွဲတွေကဒုတိယမျိုးဆိုတိမုတ်တဲ့အပန်းလေးတစ်ခုမျိုးဆိုပြီးဆိုရတဲ့အပန်းလေးကိုတောကြောင်းမှာနေတဲ့ရဟန်းတော်ကကြားကျားရအဲ့ဒီအတန်လေးပေါ်မှာပါရတဲ့စိတ်ဖြစ်အတန်ပေါ်မှာပါရတဲ့စိတ်ကိုအခြေခံပြီးတော့ဒီနေ့ကိုယ်တိုင်အဲ့ဒီလက်ခံမိုးတွေပေါ်မှာသွားပြီးတော့ဒီစိတ်တည်မှုကြတဲ့အတန်လေးကပြဆိုရင်မှုရတာတွေကိုကိုယ်တိုင်ကိုယ်ကြသွားပြီးခံစားခြင်းနဲ့စိတ်တွေပါဆက်ပြီးဖြစ်အဲ့ဒီကနေတစ်ဆက်တည်းအဆင်းတိုင်းနိုင်ရတာဒီလိုခေါ်တဲ့အာရုံ၅ပါးကာမဂုဏ်ချမ်းသာကိုခံစားခြင်းနဲ့စိတ်တွေပါလွှမ်းမိုးပြီးတော့ဖြစ်အဖြစ်ကြလဲဆိုရင်ထွန်ရလို့ရနှလုံးသားမှာကာမိဆန္ဒနိဝရဏလို့ခေါ်တဲ့နှံတစ်ချောင်းဝင်ရောက်ပြီးတော့စိုက်ချင်းပါပဲအဲ့ဒီဖြစ်လာတဲ့ကာမိဆန္ဒနိဝရဏရဲ့သဘောကိုဝိပဿနာစိတ်နဲ့မရှိမှနိုင်တဲ့အတွက်ဝိပဿနာစိတ်တစ်စိတ်နဲ့မထားနိုင်တဲ့အတွက်ကြောင့်ကာမိဆန္ဒရဲ့နှမမှုကိုခံရတဲ့အချိန်ဘာပါနှမလာကြလဲဆိုတော့ဒီနေ့ကဒီအာယုံ၅ပါးကာမဂုဏ်များတွေလက်ထပ်ပွဲတွေမှာသွားပြီးတော့ပြောပါခြင်းနဲ့ခံစားခြင်းနဲ့ခံစားခြင်းနဲ့လက်ရှိအခြေအနေကခံစားဖို့မရှိခံစားလို့မရတော့စိတ်မကျေနပ်မှုတွေဖြစ်ဒေါသတွေထွက်ရာပါဒနိဝရဏလို့ခေါ်တဲ့အနှံတစ်ချောင်းမှာထပ်ပြီးတော့ဝင်ရောက်စိုက်အဲဒီတော့ဒီကာမိဆန္ဒနိဝရဏလို့ခေါ်တဲ့အနှံတစ်ချောင်းရာပါဒနိဝရဏလို့ခေါ်တဲ့အနှံတစ်ချောင်းနှံတစ်ချောင်းသူရဟန်းတော်ရဲ့နှလုံးသားဝင်ပြီးတော့စိုက်တဲ့အတွက်ကြောင့်သူရဟန်းတော်ရဲ့သူသ ဆိုရှင်ဆိုင်တဲ့ဓာတ်ကိုပြီးမခံနိုင်တဲ့အတွက်ကြောင့်ညင်ရတဲ့ဆိုင်ကြားပြီးတော့ငိုကြည့်တယ်။တိုးထဲမှာတပါးတဲ့သရေသုံးရင်းနဲ့စက်သုံးလေးကလေးကိုထိုင်ပြီးတော့ဆက်ကြည့်တယ်ငိုကြည့်။ဘုရားမရွေးလို့ဘုရားမဟုတ်ဘဲနဲ့အတုပါများမှာသိဆုံးရတဲ့ပုဂ္ဂိုလ်နဲ့ဆက်ဆိုင်တဲ့ဒီကားကလေးဆင်းမျိုးတွေကသိဆုံးရတဲ့ပုဂ္ဂိုလ်နဲ့ပတ်သက်တဲ့အကြောင်းအရာတွေပြောပြီးတော့ငိုကြည့်တယ်လို့ထုံရံတော်လေးကလည်းထုံရံတော်ရဲ့ရှင်ထဲမှာရှိတဲ့ခန္ဓာချက်တွေကိုဘဇက်ကနေအတန်ဆုံးပြီးတော့ဟောရေးငိုကြည့်တယ်။ဧကကမယရိယဝိဟာရမအပဝိဒံဝဝနသမိန်ဓာရုကံဧတာတိတိကာယရတ္တိယကောတုနာမမေဟိပါပိယောအတိတ်တွေကတော့တော်ရဲမှာအတုံးမကြလို့ဆွန့်ပစ်ထားတဲ့ခြင်းကြောင့်လေလို့ဤဆိုင်ဖို့အတွက်ချင်းချင်းနဲ့လည်းပုံမရအိနောင်မရိဘောဂါရီပြုတ်ဖို့အတွက်အိမ်အောင်ဒီဘာရီပြို့လို့လည်းသုံးမရဘယ်လုံးမှအသုံးချလို့မရတဲ့တို့ကြောင့်တော်ရဲမှဆွန့်ပစ်ထားတဲ့အင်းကြောင့်လေလို့ငါဒီလည်းတော်ရဲမှတရားထဲတကူရဲအဖို့မဲ့စွာအထီးကျန်းနေနေရတယ်ဒီလိုပြောစရာကောင်းတဲ့ညာမျိုးမှပျော်ရွှင်မှုတွေစိတ်သွင်းနေတဲ့ငါဘဝဩလောကကြီးမှာငါတော့ကံဆိုးတဲ့လူရှိမှမဟုတ်တော့ပါဘူးအမှန်လေးကံဆိုးလိုက်ပြီလို့တရားရဲ့သူရန်တော်ဟာတော်ရဲမှတပါးတယ်နေပြီးတော့ကြောက်တုံးလေးကိုထန်ရင်းနဲ့ငိုခြင်းချတယ်တညာလုံးဩဟိပြုတော်ဝေချီယဟန်ဆောင်မဲ့နဲ့အဲ့ဒီလိုဩဟိဝေချီပြီးဝေချီဆက်ရတဲ့ဘဝဘာကြောင့်ကြောက်ရတလဲဆိုရင်ဝိပဿနာစိတ်တစ်စိတ်ထဲမထားနိုင်လို့တကယ်လို့ကသူယဟန်တော်ဟာလက်ကပြောလို့လည်းဆက်ရတဲ့ဒီလိုဗန္ဒီဒီဆိုတန်တွေအပေါ်မှာကြားတယ်ကြားတယ်လို့ရှုမှတ်နိုင်ခဲ့မယ်ဆိုရင်ဒါမှမဟုတ်ကြားတဲ့အတန်ကိုမရှိမှလိုက်နိုင်လို့တာယာတဲ့စိတ်တွေဖြစ်ကြတယ်ဆိုရင်လည်းအဲ့ဒီတာယာတဲ့စိတ်တွေကိုတာယာရေတာယာရေတမက်တယ်တမက်တယ်စရိယာဆိုရှုမှနိုင်ခဲ့မယ်ဆိုရင်တရားနိဗ္ဗာန်နဲ့ဓမ္မနိဗ္ဗာန်ကိုမနိုင်နိုင်လို့မလို့ဒီအနိုင်နိုင်ဖြစ်တဲ့သင်္ချာဆုံးဖြစ်တဲ့ကိုယ်ကာယဆိုင်ရာမျိုးကိုတစ်ခုခုကိုရှုမှနေနိုင်ခဲ့မယ်ဆိုရင်အခုလိုကမ္မသန္တဇဗာရလို့ခေါ်တဲ့နိဗ္ဗာန်နှစ်ပါးနှိမ့်ဆက်ခြင်းမခံရတဲ့အတွက်အခုလိုဝေကြည့်ရတဲ့အဖြစ်မျိုးရောက်မှာမဟုတ်ဘူးအခုတော့ဝိပါဒနာစိတ်တစိတ်ထဲမှာနိုင်တဲ့အတွက်ကြောင့်ငိုကြည့်ရတဲ့အဖြစ်မျိုးကိုရှားရတယ်။တနည်းအားဖြင့်ညလုံးငိုကြည့်ပြီးတော့နောက်တစ်လို့ကျတော့တော်ပြီငါလူထက်တော့မယ်။တရားဒီတော်လူအောင်ကြောင်းပြီးတော့ဂါရင်ငါပြဒါမှမဟုတ်ဆန်းတဲ့ကောင်ကခံစားတော့မယ်ဆိုပြီးတော့လူထက်ဖို့အတွက်တော်ရကနေထွက်လာ။ထွက်လာပြီးတော့ပြောကလေးဒီမဆက်ဆံဘုရားတော့ဝင်ဖူးရအောင်ပါပဲဆိုပြီးတော့မြတ်စွာဘုရားရှင်ဝင်ဖူးဖူးပြီးတော့အကြောင်းကျောက်ထားဆောက်ထားတော့မှမြတ်စွာဘုရားရှင်ကတရားတွေနေဖို့တစိတ်တည်းထားဖို့တရားတွေနေတဲ့တစိတ်တည်းထားခြင်းဟာမိမိရဲ့ဘဝသံဃာဝတ်ရှင်မှလုံယောက်ချင်းရဲ့အကြောင်းပဲဖြစ်တယ်ဆိုတဲ့အကြောင်းတရားဂါရာလေးတစ်ခုနဲ့ဟောကြားလိုက်တဲ့အတွက်ကြောင့်ထုံယဟန်တော်ဟာဒေသနာတော်ရဲ့အဆုံးမှာယဟန်လာဖြစ်သွားပါတယ်။ဒီတော့ဒီဥစ္စာတွေထုတ်ရခြင်းမှာရည်ရွယ်ချက်နှစ်ခုရှိတယ်။အဲဒါကရည်ရွယ်ချက်ကတော့တယောက်ချင်းတော့နေပါရဲ့ဝိပဿနာစိတ်တစိတ်တည်းမထားနိုင်လို့ဆိုရင်ဆင်းရဲဒုက္ခတွေကျော်တိပြီးတော့မိမိလိုအပ်သောအကျိုးမပြည့်စုံနိုင်ဘူးဆိုတဲ့အချက်ဒုတိယတစ်ချက်ကတော့တယောက်ချင်းနေပါလို့တိုက်တွန်းထားတော်လည်းပဲမိမိမှာတရားတရားဤချက်ဆင်းနေပြီဆိုရင်မိမိမှာတရားတရားဤချက်ဆင်းနေတဲ့အချိန်ကမျိုးမှာမိမိရဲ့ဝိပဿနာတရားရှုမှတ်ဖို့ရှုမှတ်နေရရာထုတ်ပေါ်တော့နေရမိမလာမှဖြစ်နေတဲ့အခါမျိုးတွေမှာတော့မိမိကိုယ်တရားတရားဖြစ်လာအောင်တိုက်တွန်းပေးနိုင်တဲ့မိမိကိုယ်ဝိပဿနာရှုမှတ်ဖို့ရှုမှတ်နေမိမလာမှဖြစ်အောင်ညွှန်ပြပေးနိုင်တဲ့မိကောင်ဆေကောင်ဆရာကောင်ဓမ္မကောင်ကြည့်လို့တော့တဏ္ဍမိစ္ဆာကိုတော့ဝိဝဲချင်းတဲ့တဲ့လေဆိုတဲ့အချက်ဒီအချက်နှစ်ချက်ကိုတရားနာပြီးတော့ငါသင်္ကန်းစာယူကြဖို့ပါထိုယဟန်တော်ကတော်တယ်မှာပဲဒီတိုင်းပဲဆင်းရဲခံပြီးတော့ဆက်နေမယ်ဆိုရင်ဒါမှမဟုတ်မြတ်စွာဘုရားရှင်ကိုဝယ်မခုဝဲနဲ့တရားကိုယ်ပါလာကိုကိုတော်ဝါနဲ့လူထက်သွားခဲ့မယ်ဆိုရင်အခုလိုယဟန်တော်အဖြစ်နဲ့မိကောင်ကိုမျက်မှောက်ပြုနေမှာမဟုတ်ဘူးအခုတော့မြတ်စွာဘုရားရှင်ကိုတဏ္ဍမိစ္ဆာကိုဝိဝဲချင်းတဲ့ရတဲ့အတွက်ကြောင့်ရတနာရတနာနဲ့၄ခုမျက်မှောက်ပြုပြီးတော့အတူမရှိတော့ချမ်းသာခြင်းနဲ့ချမ်းသာပါခဲ့ရတယ်။ဒါကြောင့်ကာယဝိဝေကိုတယောက်တည်းနေခြင်းဆိုတဲ့ကာယဝိဝေကဒီကဏ္ဍသင်္ယနိကံပေါင်းဖို့လေယောနကြီးနေရာခြင်းဆိုတဲ့သဘောကိုဒါလည်းကဏ္ဍသင်္ယနိကံပေါင်းဖို့လေယောနကြီးနေရာခြင်းနဲ့ဖြစ်တဲ့ဆင်းရဲဒုက္ခမျိုးတွေကိုဒါလည်းဝိနောတိတိပေါ်ကြောင့်လည်းလေစိတ်ဓာတ်ဝိဝေကိုဝိပဿနာစိတ်တစ်စိတ်တည်းထားနိုင်ခြင်းဆိုတဲ့စိတ်ဓာတ်ဝိဝေကကမှကိလေသာသင်္ကနိကံကိလေသာနဲ့ရောနှောင်းရဲ့နေရာချင်းကိုကိလေသာသင်္ကနိကံကိလေသာနဲ့ရောနှောင်းရဲ့နေရာချင်းကိုဖြစ်ပေါ်လာမယ်ဆင်းရဲဒုက္ခမျိုးကိုဝိနောတိဒီကောင်းဆုံးမဲ့တွေပယ်ချောက်နိုင်ပါပြီတည်း တခါလုံးကဒါရမတိကြီးရှင်ဘယ်မင်းကြီးတကားနားလိုက်တော့ပါဆံရံပေါင်းညောင်ညာစွာနဲ့ဥယျာဉ်နဲ့ပြောခဲ့တာထက်ဥယျာဉ်ဝင်ဝရောက်တဲ့ဆံရံဥယျာဉ်ကတခါဝေယုံမကြီးရဲ့အောက်မှာပြည့်စုံတာပိဋကနှစ်ပါးကိုဖူးတူရဖူးတူရရင်ဖူးတူရခြင်းနဲ့ဒါရမတိကြီးရှင်မင်းကြီးကဒီဝေဒါစိတ်ကြီးဖြည့်ပြီးတော့ပြည့်စုံတာပိဋကနှစ်ပါးကကိုယ်ကိုပြည့်စုံတာဗုဒ္ဓပဲလို့တိုင်းရင်မပြောဘဲနဲ့သူကအတ္တစာမာနပုဂ္ဂိုလ်သူလို့ပြောလိုက်တဲ့အတိတ်နဲ့ပြောမင်းကြီးနားမလည်တော့အရှင်ပြအတ္တစာမာနဆိုတာဗာလဲအတ္တစာမာနဆိုတာညစ်ကတဲတာခြင်းမရှိတဲ့ပုဂ္ဂိုလ်ကိုပြောတာတက်စီတက်မဲ့ဘယ်အာယုံပေါ်မှာညစ်ကတဲတာခြင်းမရှိတဲ့ပုဂ္ဂိုလ်ကိုအတ္တစာမာနပုဂ္ဂိုလ်လို့ခေါ်တယ်မင်းကြီးဟဲ့ဒီကျက်ဝေယုံကြီးကိုကြည့်တယ်ဟဲ့ဒီကျက်ဝေယုံကြီးဟာအဲ့ဒီစကားဝေယုံကြီးမှာရှိတဲ့ဝါးကလေးဟာတပင်နဲ့တပင်အမြင့်ဆုံးလို့ဆက်ပေရီကလေးဆက်တပင်နဲ့တပင်အတိုင်းအဲ့အတက်အလက်ဒီရွှေရှုပ်ထိုးပြီးညီတယ်နေကြတဲ့အထက်တောင်ဒီတရားတရားဆောင်ဆောင်နေပြီးတော့ဒီစကားဝေယုံကဝါးကိုတပင်ကိုခုတ်မယ်ဆိုပါတော့အဲစကားဝေယုံအတူလေးကအလယ်အောင်ပြည့်တဲ့ကဝါးဆိုတာအသာထားလိုက်ပါဦးစကားဝေယုံကြီးရဲ့အစုံမိုင်းအခြားပိုင်းမှာရှိတဲ့ဝါးကလေးတပင်ကိုခုတ်လိုက်တယ်ဆိုရင်လည်းဘာလဲခွက်လို့ဝါးဝါးလေဝါးလေရဲ့အရင်ကကျက်သွားပြီအရင်ကလုံးဝကျက်သွားလို့လည်းအဲ့ဒီကျက်ကဝါးဟာအလိုလိုလဲပြီးတော့မလာဘူးလဲနဲ့ဆဲဆုပ်တယ်လည်းအလိုလိုဆဲဆုပ်လို့မရဘူးဒါလို့လဲဆိုတော့ပြုမရှိတဲ့အကန့်အသတ်အတက်အလက်တွေကဘေးကဝါးပင်တွေအပေါ်မှာမိတွေရှိတ်ထွေးပြီးတော့နေတဲ့အတွက်ကြောင့်ပဲအဲ့ဒီတော့ဘေးမှာမိတွေနေတဲ့အကန့်အသတ်အတက်အလက်တွေကိုဒါနဲ့ခက်ခက်ခဲခဲပယ်ပတ်ပြီးတော့မှဖြတ်ပြီးတော့မှအဲ့ဒီဝါးကိုဆဲဆုပ်လို့ရတယ်အဲကျက်ကဝေယုံကြီးရဲ့အလေတော်မှာရှိတဲ့ဝါးပင်ဆိုရင်တော့အရင်ကကျက်ကျက်ပင်ကျက်တော်ညာလည်းပဲဘယ်လိုနည်းနဲ့မှအပြုတ်ဆက်ထုတ်လို့ရမှာမဟုတ်တော့ဘူးမင်းကြီးတို့ရဲ့ဘဝဟာလည်းဟောဒီကျက်ကဝေယုံကြီးလို့ဖြစ်နေပြီအန္တောသဗ္ဗဟိသဇတယသတိတော်အလေးရှုပ်အပြုတ်ရှုပ်အဆုတ်ကင်းလို့မင်းကြီးရှုပ်နေတယ်အလေးရှုပ်ဆိုတာကတော့လောဘဒေါသစတဲ့ကိလေသာတရားတွေကိုကြောအကျိုးဆုံးဆိုတာကတော့အာရုံ၅ပါးကမ္မဂုဏ်တရားကိုပြောတာ။ဒီလိုဆက်ဆင်းမှလောဘဒေါသစတဲ့ကိလေသာတရားတွေဝင်ရောက်နေပြီဆိုရင်အဲ့ဒါအကျိုးဆုံးနဲ့ရှုံနေပြီ။ပြန်လာကလည်းပဲဒုက္ခံခံစားစီရ။အာရုံ၅ပါးကမ္မဂုဏ်တရားကြည့်လို့တော့သက်ရှိတဲ့အတုံးဆောင်ပစ္စည်းဝိထုတွေကိုကြာယူသိတာပြီ။စာဝေရှုဆောင်ထားပြီဆိုရင်အဲ့ဒါအပြည့်ရှုံနဲ့ရှုံနေပြီ။ဒီလိုတော့အပြည့်ရှုံအကျိုးဆုံးနဲ့ရှုံနေတဲ့အတွက်ကြောင့်ဆင်းရဲဒုက္ခကလုံးမအောင်ဆုံးထုတ်ဖို့ဖြစ်နေပြီ။ဘုရားအောင်ရုံးမထက်နိုင်တဲ့ပုံစံချမ်းသာသိချမ်းသာမှန်ကိုမင်းကြီးမရတော့ဖြစ်နေတယ်။ဒုညာဘဝကြတော့ဟောဒီကိုဆုကလေးတွေလို့မိုးရင်းဆိုတော့ကိုဆုလေးတွေကလည်းထွက်နေ။ဟောဒီကိုဆုလေးတွေကြတော့အတိုင်းအဲ့အဲ့လက်တွေမထက်သေးတဲ့တော့ကြောင့်ဘေးကဝါးလိုလေးပေါ်မှာညစ်တွေချင်းရှုပ်ထွေးခြင်းဒါမှမရှိသေးဘူး။ဒီကဒီဝိစုလေးတွေကိုအဖျားကလည်းချိုးချိုးအရင်ကလည်းချိုးချိုးချိုးပြီးရလို့ရှိရင်ချိုးပြီးတဲ့ဝိစုကိုအလယ်တကူပဲဆက်ထုတ်လို့ရတယ်။ဒါကဝိစုကြီးရဲ့အရင်ကဝိစုတွေဆိုတာအတားထားလိုက်ဟိုးဝိစုမင်းအလယ်တိတ်တော့ဝိစုပင်ဖြစ်ပေါ်냐လဲချိုးပြီးလို့ရှိရင်အလယ်တကူပဲဆက်ထုတ်လို့ရတယ်။ဒုညာရဲ့ဘဝအားလည်းပဲအတွေးရှုပ်အတွေးရှုပ်ဘာအရှုံးမှမရှိတဲ့အတွက်ကြောင့်ဟောဒီဝိစုကလေးတွေလိုပဲဆင်းရဲဒုက္ခအပေါင်းကနေအလယ်တကူတွင်လဲတွင်ပြအောင်ရုပ်ထက်နိုင်ကြတယ်အဲ့ဒီလိုလုံးအောင်ရုပ်ထဲနိုင်ရတဲ့အတွက်ကြောင့်ချမ်းသာရှိချမ်းသာမှန်ကိုဒီမှာရရှိနေကြတယ်။မိမိသင်အားလည်းပဲဆင်းရဲဒုက္ခတွေကလုံးရောက်ပြီးတော့ချမ်းသာရှိချမ်းသာမှန်ကိုရရှိခြင်းလေဆိုရင်တော့သက်ကဝရင်ကြီးကိုမကျင့်နဲ့မြှို့ဆို့လေးကိုကျင့်ပါ။သစ္စာဗုဒ္ဓနှစ်ပါးရဲ့ဩဝါဒအတူတူကအဲ့ဒါပဲ။သက်ကဝရင်လိုမကျင့်နဲ့မြှို့ဆို့လို့ကျင့်။အဲ့ဒီဩဝါဒလေးပြီးပြီးတော့သစ္စာဗုဒ္ဓနှစ်ပါးကောင်းရင်ကြီးကကြွသွားပါရမီမင်းကြီးကတောင်ရည်ရည်ဖြည့်ပြီးတော့ကိုယ့်ဘဝကိုပြန်ဆင်ကျင်တယ်။အော်ငါ့ဘဝအတိတ်ဆုံးအပြည့်ဆုံးနဲ့ဆုံးနေပါလား။ဒါတော့ငါ့မှာဒီအရှုပ်ခေးကနေလွတ်မြောက်ပါမလဲ။ကျမ်းနာလေးကများလည်းပဲကိုယ့်ဘဝကိုပြန်ပြီးတော့ဆိုးရွားကြည့်ကြရမယ်။ဒီဘဝကတော့ဝေယုံကြီးကိုဖြစ်နေလား၊ဝိစုလို့ဖြစ်နေလားဆိုတာ။အတင်းကလည်းသိနေတာတရားတွေနဲ့အမြင်ကလည်းပဲဒုက္ခခံစားရတဲ့သိပေမဲ့အာရုံလေးနဲ့ဆိုရင်တော့အဲ့ဒါကတော့ဝေယုံကြီးကိုဖြစ်နေပြီ။အဲဒီလိုဆိုရင်ဒုက္ခကလွတ်မြောက်အောင်ရုန်းထွက်ဖို့ခက်ပြီ။ဘာလို့ဒီလိုကုဘကိုပြန်ဆုံးတာ။ကရဏုဘောအံဒီဝါအသေသမာနောဘဝေယံ။ကရဏဒေသမဟာလာအံဒီငါဒီလည်းပဲယောဤပစ္စေတမှုတိုင်းရှင်မဲ့နမဂေတု အာဒေသမာနောဤကတေတာချင်းမရှိသောပုဂ္ဂိုလ်ဤဘဝယံကိုဖြစ်နိုင်ပါ၏။တခါမှငါလည်းတို့ဒီတိဆိုတာဗုဒ္ဓနှစ်ပါးလို့အာဒေသမာနဤကတေတာချင်းမရှိသူဖြစ်ပါမလဲလို့ဣတိဤကတော့သံဃာတော်ကျန်ပြီးဆင်းလာပြီးတော့တသိဝါထေချက်ခဝေယံမူကြီးရဲ့အောက်၌ပင်လည်းဤတော်မတ်တရက်လည်းရဲ့ဘုရားတန်တော်ဝိပဿနာရှုပါလိုက်ပြီးရှိတော့ဒေဝကဘောဓိညာလုံးဒေဝကဘောဓိညာတို့သစ္စာကံဒီကောင်းဆောင်မဲ့မျက်မှောက်ပြုတော်မူခဲ့တာပေတတိဒီကရဏီဟူရဲ့အကြောင်းကိုထုတ်ပြတဲ့နေရာမှာဆိုလို့ရည်ရွယ်ချက်နှစ်ခုရှိတယ်ရည်ရွယ်ချက်တစ်ခုကတော့ဘာသာရေးဥပဒေကဒုဒ္ဒဖြစ်သွားတာဟာတယောက်ချင်းနေရင်ဖြစ်သွားတာလားအများနဲ့နေရင်ဖြစ်သွားတာလားဆိုရင်အများထဲမှာနေရင်လည်းဖြစ်သွားတာဘာသာရေးဥပဒေရဲ့သဘောချက်မှာဒီရာကြီးမိညာရေဒီမမမိတ်ဆိုင်နေတဲ့လူတွေနဲ့နေဝေကြီးရေမှုမတည်စစ်ဒီဘုရားဆံရမောင်ညောင်များစွာရှိအဘောင်းဘောင်းရဲ့အလယ်မှာရောက်နေတယ်လို့ဒီလိုစိတ်ကိုဝိပဿနာစိတ်ဒစိတ်နဲ့ထားလိုက်နိုင်တဲ့အတွက်ကြောင့်ဝိပဿနာစိတ်ရဲ့အထက်မှာမက်စိတ်တွေအစစ်အစစ်ဖြည့်ပြီးတော့အရဟတမနဲ့လေ့လာဖို့မျက်မှောက်ကြည့်အရဟတမနဲ့အဒီဥပ္ပဒေကဘောဓိဉာဏ်မှာရှင်းလင်းပြီးရတဲ့အတွက်ကြောင့်ပစ္စေကဗုဒ္ဓဖြစ်သွားတယ်။ဒါကိုထောက်ဆပြီးတော့အချိန်လေးကအဘောင်းဘောင်းနဲ့ရောင်းလာပြီးနေလေရတော့လည်းဝိပဿနာစိတ်ဒစိတ်တွေထားနိုင်တဲ့ဆွေမျိုးလေရတော့အကျိုးပြည့်စုံနိုင်တယ်ဆိုတဲ့အချက်ကိုသင်္ကန်းစာရှင်းပြရမယ်။နောက်တစ်ခုကဗာရဏဂုဏပစ္စကဗုဒ္ဓဖြစ်သွားတာဗာဣရိယာတုံးတယ်လို့ဆိုဦးဇုနဲ့ခုနရွှတ်ထားတဲ့ပါဠိနှလုံးသွင်းကြည့်ဉာဏ်နာပိဒနာဗာဣရိယာတုံးတယ်ဖြစ်သွားတယ်လေ။ရက်ချင်းဣရိယာတုံးတဲ့ပစ္စကဗုဒ္ဓဖြစ်သွားတယ်နော်။နောက်တဲ့ရောရောနဲ့ပစ္စကဗုဒ္ဓနံပါတ်ကိုကောင်းကင်ကြီးကကြောက်တာခုတွေ့ရင်းနဲ့ကိုယ့်ဘဝကိုကျန်းစင်ခြင်းတံဝေရတွေဖြစ်တံဝေရကိုအကျိုးမထားဘဲနဲ့တနည်းပြောရင်အချိန်ကိုအကျိုးမထားဘဲနဲ့လက်တဲ့ရဲ့ရဲ့နဲ့ဆက်ချင်းနဲ့ဝိပဿနာရှုလိုက်တော်ပါပြီလေငါလာတာကျဝဲစားလို့လာတာကျဝဲစားပြီးတော့နန်းတော်ကြံရောက်မှာပဲဘုံခလစ်စင်မတက်အခါကလာပြီးတယောက်တည်းရေးနေပြီးခိုင်းပြီးတော့ဝိပဿနာရှုတော့မယ်အဲ့ဒီလိုဆိုရင်ခုလိုပြည့်စုံတာဘုရားဖြစ်ချင်းမှဖြစ်အမတ်တဲ့ရဲ့နဲ့တံဝေရဖြစ်တာဆက်ချင်းမရှိနေဘဲနဲ့ဝေယုံမရောက်နေရာလေးပါလေးရှင်းရပါဦးနေရာလေးပါလေခင်းရပါအောင်ဆိုပြီးတော့ကြက်ကြက်နဲ့ကနေရာလေးတွင်းဆိုင်ပြီးမှထိုင်ပြီးတော့ဝိပဿနာရှုနေလိုက်ပဲဒီလိုဖြစ်စင်တာဖြစ်သွားမယ်။အခုတော့တံဝေကဖြစ်စင်ဖြစ်နေဖြစ်ချင်းတံဝေကအားကောင်းနေဆုံးမှဆက်ချင်းတံဝေကကိုလည်းအကျိုးမထားအချိန်ကိုလည်းအကျိုးမထားဘဲနဲ့ဝိပဿနာရှုပွားလိုက်တဲ့အတွက်ကြောင့်မတ်တဲ့ရဲ့ရဲ့ကလေးနဲ့ပဲမျက်ရည်လေးဆက်ဆက်ဖြစ်ပြီးတော့ပြည့်စုံတာဗုဒ္ဓဖြစ်သွားတယ်။ဒါကိုနမူနာရှုပြီးတော့ကျမ်းစာပိဋကများအခုအထုဆက်ယောဂီမင်းလေးနဲ့ဆွေးနွေးပဲထိုင်မှတ်တဲ့ဇင်နာပဲမှတ်မယ်။ဒီနေ့ဒီနေ့ပဲမှတ်မယ်။ဒီလိုနှလုံးမသွင်းကြပဲနဲ့အထူးဒီကြည့်ဝိသလေးကြီးဆောင်ရွက်နေတဲ့အချိန်မှာလည်းပဲအထူးဒီတိစေရမှတ်ကလေးတွေကိုအထူးတန်ဖိုးထားပြီးတော့လေလေစားစားရှုမှတ်တယ်လေ။အိမ်ကျန်တော့ကြမယ်ဗျာနာသေးတော့များအနေနဲ့လည်းပဲအမှန်ကတော့သေစကံမင်းဆိုတော့စကံဝင်နေတဲ့ပုဂ္ဂိုလ်များလည်းမကြခင်အိမ်ပိုင်ကြမှာပါပဲနော်။အဲ့တော့အိမ်ကျန်တော့ကြမယ်ပုဂ္ဂိုလ်များအိမ်ရောက်သွားကြတဲ့အခါမှာလည်းပဲဘုရားကလည်းမှာအေးအေးဆေးဆေးထိုင်ပြီးတော့မျက်စိလေးနှိပ်ကင်းလို့လေထိုင်ပြီးတော့အေးအေးဆေးဆေးထိုင်နေမှာပဲတရားရှိမှတ်တော့မယ်လို့အဲ့ဒီလိုနှလုံးမသွင်းကြတော့လေဒီနေ့ရဲ့နေ့တည်ပြုဝေကိစ္စလေးကိုဆောင်ရွက်နေရင်းနဲ့လည်းပဲဒါလို့ကိုယ်ပဲလုပ်လို့ဒီနေ့လုပ်နေတဲ့အလုပ်ကလေးတွေထဲမှာအမှတ်တတိလေးကတ်ပြီးတော့တတိခံအမှတ်ကလေးနဲ့ရှုမှတ်ပြီးတော့တကယ်လို့လူမျိုးတွေကတတိပညာလေးထည့်ပြီးတော့အလုံးလုံးသွားလို့ဆိုရင်အချိန်တိုင်းအချိန်တိုင်းဝိပဿနာစိတ်တွေဖြစ်နိုင်ပါလေ။ဟောရှိတိုင်းမှလည်းကြိုးကြပြီးမက်ဆေ့ဆိုတာဝိပဿနာစိတ်ရဲ့အချမ်းမဲ့မာရဖြစ်နိုင်တယ်။မက်ဆေ့ဆိုတာဘယ်အချိန်မှဖြစ်မယ်ဆိုတာလည်းကိုယ်အနေနဲ့အတိအကျမသိဘူး။ဒါတော့လူမျိုးရဲ့တာဝန်ကတော့အချိန်တိုင်းအချိန်တိုင်းဝိပဿနာစိတ်တွေဖြစ်နိုင်အောင်ကြိုးစားအားထုတ်ဖို့ဒါတော့ရည်ရှိတယ်။အဲ့ဒီအချိန်လေးတွေနဲ့ဝိပဿနာစိတ်ကလေးဖြစ်ဖို့အတွက်တရားနာပိဋကကိုမရှိသေးပါဘူးဆိုလို့ပြောတဲ့ရှင်လေးမရှိဘဏ္ဍာရယ်လေမရှိလေးပါဆိုတာအလုံးလေးရာဣရိယာရှင်ခါမရှိနေပြစ်အလုံးလေးမရှိပါနဲ့ပြစ်နေရာမရှိပါနဲ့ပုံဣရိယာဘုတ်မရှိပါနဲ့လေးအချိန်မရှိပါနဲ့မရှိဘဏ္ဍာလို့အဲ့ဒီမကြီးလေးကနှုတ်တဲ့ကောင်ဆံပေါ်လေးတော့ဆိုကြည့်ကြအောင်ပေါ့အလုံးလေးရာဣရိယာသင်္ခါမယွေနေ လုံးရာသံဃာရာသင်္ခါမရွေးနေနှစ်ခေါက်ဆိုလိုက်ပါအလုံးမရွေးနဲ့ဒါအလုံးပဲလုံနေလို့အမှတ်ကလေးပအောင်လုပ်ပါအမှတ်ကလေးဆက်ပြီးတော့လုပ်ပါဒီလိုဆိုတော့တတိပညာလေးဆက်ပြီးတော့လုပ်ပါအဲဆိုတချို့ကအပေါ်ယံလေးဆက်ပြီးတော့မတည်းနေနေဆက်လဲနေနေနေနေနေနေနေနေအပေါ်ယံလေးဆက်ပြီးတော့လေဆိုတာမှတ်တတ်သေးတယ်အပေါ်ယံလေးဆက်ပြီးမှတ်လို့ရုံနဲ့တော့အမှတ်ပါတယ်လို့ဆိုရပေမဲ့ဘာညာမှဖြစ်မှာမဟုတ်ဘူးနော်အဲ့တော့အပေါ်ယံလေးဆက်ပြီးတော့မှတ်ရမှာမဟုတ်ဘူးတဘောလေးကိုပြည့်အောင်အယုံစူးစမ်းပြီးတော့ဉာဏ်ကဖြစ်အောင်မှတ်တရပြီးတော့အမှတ်ပါပါစေလို့ပြောရတဲ့ပฏิပညာလေးပါပါစေလို့ပြောရင်ဥစ္စာလို့ပို့ပြီးတော့ပြည့်စုံပါလို့မယ်နော်အမှတ်နဲ့အတူတဘောတရားလေးကိုဟိုဉာဏ်ဆုံးရှုံးတဲ့ပုဂ္ဂိုလ်ဆိုတော့ကြက်ကြက်ပြတဲ့တဘောလေးကိုအဲ့ဒီလိုတဘောလေးကိုသာပြီးတော့ဉာဏ်မှတွဲပြီးတော့ပါရမယ်ဒီတော့ဘာလုပ်တယ်လဲလို့ပฏิပညာချုပ်ပြီးတော့လုပ်မယ်ဆိုရင်ဝိပဿနာစိတ်အချိန်တိုင်းဖြစ်နိုင်ပါတယ်မြတ်စွာဘုရားရှင်ရဲ့တရားဒေသနာတော့အထူးအဖြင့်မြတ်စွာဘုရားရှင်တတိပဌာန်းလုံးခွင်ကတတိပဌာန်းရှုမှတ်ကြီးကအလုံးမရေးပါဘူး။ဘာအလုပ်ပဲလုပ်လို့လုပ်လို့ရှုမှတ်လို့ရ။ဒီလိုသဘာဝဇီအောင်ကြီးဝင်နေတဲ့လူတွေပုဂ္ဂိုလ်များဇီအောင်တဲ့အလုပ်ကိုလုပ်နေတယ်။ဒီထဲမှာဆိုင်ဆိုင်ပြီးတော့ဇီအောင်တဲ့လူကိုလုပ်နေရင်းနဲ့ဝိပဿနာရှုမှတ်လို့ရ။အာရှုံးလို့လုပ်နေတဲ့ပုဂ္ဂိုလ်၊ကျောင်းလို့လုပ်နေတဲ့ပုဂ္ဂိုလ်၊ဘုရားသခင်လိုလုပ်နေတဲ့ပုဂ္ဂိုလ်တွေလည်းဒီလိုသူရဲ့တပ်ပတဲ့အလုပ်ကိုလုပ်နေရတယ်ပဲအလုပ်ကိုလုပ်လို့ထားမယ်တတိလေးထားမယ်တတိပညာလေးဆက်ထားမယ်ဆိုရင်အလုပ်လုပ်နေရတယ်ပဲဝိပဿနာဖြစ်တာပဲဒီမှာဥပမာလို့ဥပမာလို့ပြောချင်တာကကိုယ်တိုက်တဲ့ပုဂ္ဂိုလ်ကိုယ်တိုက်တဲ့ပုဂ္ဂိုလ်ဘယ်လောက်ပဲအလုပ်ရှုပ်လို့စုပ်ကိုယ်ခါတက်တယ်ဆိုတာရှိရလားရ
ှိပါဘ
ူးဘယ်လောက်ပဲအလုပ်ရှုပ်ရှုပ်ကိုယ်စားမဖြစ်ဘူးနော်အလုံးလုံးလေးကိုစားကိုစားရင်အလုံးလုံးတစ်ချိန်နဲ့အလုံးနှစ်ခုပြီးတယ်။အလုံးတွေများလို့ကိုမစားနိုင်ဘူးဆိုတာမရှိ။တရေသာတိုင်းလည်းကိုစားလို့ရတာပဲ။ဈေးအောင်လို့လည်းကိုစားလို့ရတာပဲ။စကားပြောတဲ့လူလို့လည်းကိုစားလို့ရတာပဲ။ TV ကြည့်လို့လည်းကိုစားလို့ရတာပဲ။အဆက်ဆုံးရဆိုဘာလို့လဲလို့လို့ကိုကကိုယ်ကိုစိတ်ဆိုင်နေပြီဆိုရင်အလုံးစိတ်တွေကြားတဲ့ကကိုစားလို့မရဘူးလား။မရပါဘူး။ဒါနဲ့ပတ်သက်လို့တခါတော့ကဆရာကြီးကပြောတာဥစ္စာလို့ကောင်းလေပေါ်လာဆရာကြီးကပြောတယ်တို့ကွယ်ဒီနေ့ဆရာကြီးကကိုယ်ကလည်းသိကြဘူးတို့ကွယ်ဒီနေ့အလုပ်တွေရှုပ်လို့ကိုယ်တရားတောင်ပြအောင်မစားနိုင်နိုင်ဘူးဩဆရာကြီးအလုပ်တွေသိမဲ့လေကိုယ်တော်တရားပြအောင်ကိုယ်တော်တရားမစားနိုင်နိုင်ဘူးဆိုပြီးတော့ဘေးကပုဂ္ဂိုလ်များကဆရာကြီးတဲ့အလုပ်ဆုပ်ပါလားသနာကြအေးတို့ကိုယ်တရားပြအောင်မစားနိုင်ဘူးကွယ်99000ပဲပြည်တယ်နော်တရားမပြုဆိုတာကဟို99ပဲပြည်တယ်လို့ပြောတာနော်9တရားတစ်ခုလည်းမပြောတာမဟုတ်ဘူးနော်အဲ့တော့ဘာလို့ပဲအလုံးရွှေဆိုအလုံးရွှေလို့99ရအောင်စားနိုင်ရဲဆိုတော့ဆိုလိုက်ကြည့်တော့သေးလေးကြိုက်တဲ့ပုဂ္ဂိုလ်လည်းထုတ်တူပဲပေါ့ဘာလို့ပဲအလုံးရွှေဆိုသေးလေးတော့ဖြစ်တယ်လို့ရှိရလားတိုင်ရေးဆရာများဉာဏ်ရည်ဆွတ်အောင်ဆိုပြီးတော့သေးလေးလေးပွားလိုက်စားလေးရေးလိုက်စားလေးရေးလိုက်သေးလေးလေးပွားလိုက်လုပ်ကြဘူးလားပို့ပြီးတော့လင်းလက်တဲ့အပိုင်းလေးရောက်လာရင်ဆိုးလို့တည်ပို့ပြီးတော့တောင်ကုန်တယ်နော်ဝိသုဇဏကြီးရဲ့ပုဂ္ဂိုလ်များဆက်ရှင်တက်နေတဲ့ခန္ဓာရောက်ပြီဆိုရင်ဆိုးလို့တည်ပို့ပြီးတော့တောင်ခွာရဆိုပဲဒါတော့စာရေးတဲ့လူကိုလုပ်တယ်ဆိုတာစိတ်ရဲ့အလုပ်ဘုံတော့ရဲ့လုပ်မဟုတ်ဘူးလားဒါလည်းအာရုံစုစိုက်ရတဲ့စိတ်အလုပ်ကိုလုပ်ရတဲ့စာရေးဆရာတယောက်ဟာဆိုးလို့ကိုတလုံးပြီးတလုံးခွာနိုင်သေးတယ်ဆိုရင်စေသာရင်ဆိုးလို့တော့ဆိုးလို့တော့ဆိုးတာဆိုးရတဲ့လူကိုလုံလုံနဲ့တောင်ဆိုးလို့တောက်နိုင်သေးတယ်ဆိုရင်တော့တခါအလုပ်တွေလုံလုံနဲ့တခါအလုပ်တွေလုံလုံလေးနဲ့ဆိုရင်လည်းပို့ပြီးတော့တောက်နိုင်မှာပဲအဲဒီတော့ကိုယ်ကြိုက်တဲ့ပုဂ္ဂိုလ်စိတ်လေးကြိုက်တဲ့ပုဂ္ဂိုလ်ဟာဘလောက်အလုပ်ရှုပ်ဆိုကိုယ်သာမပြည့်စိတ်လေးတောင်မပြည့်သလိုတတိပဌာန်းရဲ့အရာကဝိပဿနာရဲ့အရာကိုတွေ့ပြီးတော့ဒီဝိပဿနာအလုပ်ကငါမလုံမဖြစ်လုံ့နေအလုပ်ပဲဒီဝိပဿနာအလုပ်ကအချိန်လေးချင်းငါကဏ္ဍမှာဖြစ်အောင်လုပ်ရမယ်အလုပ်ပဲလို့ဒီလိုနဲ့ခိုင်ခိုင်မာမာဆိုးရွားချက်ထားတဲ့ပုဂ္ဂိုလ်တယောက်ဟာဘလောက်ပဲအလုပ်ရှုပ်ဆိုဝိပဿနာစိတ်ကလေးဖြစ်အောင်မလုပ်နိုင်ဘူးလားကောင်းတာတဲ့ပုဂ္ဂိုလ်ကမှစားကြလေချင်းနာနာကိုရမရှိရင်စားလို့မဖြစ်ဘူးနော်ကိုရဆင်းလို့မရှိလို့ဝယ်စားလို့ဆိုရင်တက်တာကမရှိဘူးဆိုရင်စားလို့မဖြစ်ဘူးတက်တာမရှိလို့အကျိုးဝယ်စားမယ်ဆိုရင်ဟိုကအကျိုးပေးအောင်မှာဟုတ်လားဒီကကိုယ်ကတဲ့ကိစ္စအတူတူတိတ်များတာနော်ဘုရားကနာရှိမှတဲ့လူကဘာကြီးကထာမှမများဘူးစိတ်ကလေးနဲ့အမိလုံးနေတဲ့အလုပ်ကိုလည်းတမျိုးတစ်ခုပြုလိုက်ဆရာမလိုပါဘူးလုံးနေကြတဲ့အလုပ်ရုံးမယ် တော့လည်းကလုပ်ပြီးမှတတိပညာလေးထည့်ပြီးတော့တတိလေးကန်ပြီးတော့လောက်လိုက်လို့ရှိရင်ဥပဒနာအလုံးအလုံးတစ်ခါတော့ပြီးစီးသွားတယ်။ဒါကြောင့်ကိုယ်တိုက်တဲ့ပုဂ္ဂိုလ်စိတ်လေးတိုက်တဲ့ပုဂ္ဂိုလ်နမောနာရှိပြီးတော့ဘာအလုပ်လုပ်လို့လို့သူ့ဥပဒနာစိတ်ကလေးဖြစ်အောင်ကြိုးစားမယ်လို့အခိုင်အမာမဆုံးတဲ့ချက်မကြွသွန်ဘူးလား။ကျမ်းနာရတာဆုံးတဲ့ချက်ကိုချပြီးပါလား။အဲဆုံးမကျထားတဲ့အတိုင်းပဲလက်တွေ့ကျင့်သုံးလိုက်ရမယ်နော်အဲဒီတော့မြတ်စွာဘုရားရဲ့သရီးဝရံတရားဟာအလုံးမရှိဘူးအလုံးမရှိဆိုတဲ့အကြောင်းကိုအထောက်အထားခံလို့တော့မဟာသရီးဝရဏတုတ်တော်မှာလာတဲ့ပါဠိလေးတစ်ခုဥပ္ပလို့ဆက်မယ်အတိတိပိတိခာယိတိတာယိတိတမဇာနာကာရီဟောတိအတိတိသမင်းဆက်ရဲ့သာကြာတစ်ခုခုကိုစားတဲ့ကံမှာလည်းပဲတမဇာနာကာရီတတိပညာလေးထည့်ပြီးတော့စားလို့ရှိသည်ဟောတိဖြစ်ရမယ်အမြဲစားတဲ့အခါလိုတတိပညာလေးထည့်ပြီးတော့စားပါဝိပဿနာစိတ်ဖြစ်ပါလေ။ကျမ်းနာလို့လည်းနေတိုင်းနေတိုင်းသမဲမစားရဘူးလား။မှန်ပါပါဘုရား။အမြဲစားတိုင်းစားတိုင်းရောတတိပညာလေးပါရဲ့လား။မှန်ပါပါဘုရား။လွတ်နေတာများတယ်ပေါ့နော်။ကိုယ်ကမပြောပါဘူးကျမ်းနာတဲ့တော့ကိုယ့်ဟာကိုယ်ဝန်ခံတာနော်။အဲ့တော့နေတိုင်းနေတိုင်းသမဲစားနေရဆိုတော့မြတ်စွာဘုရားကသမဲစားရင်လည်းတတိပညာလေးထည့်ပြီးတော့လုံးလုံးရဲ့ဝိပဿနာဖြစ်တယ်ပြောတော့နေတိုင်းနေတိုင်းဝိပဿနာဖြစ်ဖို့အချိန်ကြီးလေအခွင့်အရေးတွေမင်းကပေးမနေဘူးလားပေးနေပါဘူးခမင်းစားတဲ့လူရဲ့လူရှိမှမရှိတာပဲဒီတော့နေတိုင်းခမင်းစားနေတယ်ဆိုရင်နေတိုင်းလည်းဝိပဿနာရှိမှမဖြစ်ကိုဖြစ်ရမယ်လို့ဒီလိုနှလုံးသွင်းရမယ်ဒီတော့ခမင်းစားနေတယ်ဆိုရင်ရှိမှနေကြတာလုံပေးတရားတွေမှာလည်းပါပြီးသားပါပဲခမင်းစားနေတယ်သူတို့လေသာလုံးဖြစ်နိုင်တာပဲခမင်းလုံးကိုပြင်ကြယ်လေခမင်းလုံးကိုယူကြယ်လေတကယ်တော့ခွင့်ရင်းနဲ့ဝါရှင်နဲ့မျိုးစုံနဲ့တိုက်ရိုက်တဲ့ဆေးစိတ်အမျိုးတွေကိုပြင်းပြင်းနဲ့ယူခြင်းနဲ့ခွင့်ခြင်းနဲ့ဝါရှင်နဲ့မျိုးစုံနဲ့တိုက်ရိုက်ရမယ်ရှုမှတ်နေတာကစိတ်ဓာတ်ဥပဒနာတတိပ္ပံဖြစ်တဲ့ကံလို့ကိုပြင်းနေတာယူနေတာခွင့်နေတာဝါနေတာမျိုးနေတာအဲ့ဒါတွေကိုရှုမှတ်မယ်ဆိုရင်ကာယဥပဒနာတတိပ္ပံဖြစ်ဒါလို့ကောင်းလို့သိထမ်းလာတဲ့ဒုက္ခဝေဒနာလေးဖြစ်လို့အဲ့ဒီသဘောကိုရှုမှတ်မယ်သာလို့မကောင်းတဲ့နေရာတော့လည်းမကောင်းတဲ့သဘောလေးကိုအာရုံစားကြည့်တော့ရှုမှတ်မယ်ဆိုရင်ဝေဒနာနုပဒနာတတိပဌာန်ဖြစ်တယ်။ခလုတ်သားနေနဲ့လည်းသမင်းနဲ့နေခင်းနဲ့နေနိုင်တဲ့အနန္တဒေဝနန္ဒေနန္ဒေလို့ရှုမှတ်မယ်။သောတာပန်နဲ့ကြားတော့ကြားရကြားလို့ရှုမှတ်မယ်။သတိပြုရခြင်း။အဲဒီသဘောလေးကိုရှုမှတ်မယ်ဆိုရင်လည်းဓမ္မနုပဒနာတတိပဌာန်ဖြစ်။ခလုတ်သားရဲ့တတိပဌာန်လေးပါးလုံးမဖြစ်နိုင်ဘူးလား။မြတ်စွာဘုရားရှင်ရဲ့သာသနာတော်နဲ့တွေ့ကြုံရတာနေရာမကြပြီလားခလုတ်သားရဲ့အလုပ်ကလေးလုပ်နေရင်းနဲ့တမှာတတိပညာလေးထည့်လိုက်တော့ဝိပဿနာစိတ်ရောဂီကုသိုလ်တွေထဲမှာအထက်အမြင့်ဆုံးဖြစ်တဲ့ဝိပဿနာကုသိုလ်ဖြစ်သွားတယ်နော်ဒါကြောင့်မြတ်စွာဘုရားရဲ့တရားတော်ဟာအလုပ်မရေးပါဘူးဒါအလုပ်ကိုလုပ်နေလို့ရှုမှတ်လို့ရှိရင်ဝိပဿနာစိတ်ဖြစ်သွားတယ်ထမင်းမကားတဲ့တခါတည်းရန်တစ်ခုကကက်ပြီးနေတဲ့ကျွမ်းမပေါ်လေထမင်းမကားဘူးဆိုရင်ထမင်းမကားဘူးဆိုရင်တော့မှရေတော့သွားပါမှာပဲနော်အဲ့ဒီတော့ဈေးတောက်တဲ့အတွက်လည်းဒီဒီလက်ဈေးတောက်ဈေးဆက်ကြည့်ရင်တောက်ခဲတစ်ခုခုကိုတောက်ပြီးရှိတော့သံဃာနာကာရီတတိပညာဖြင့်တောက်ပြီးစီဟောတိဖြေရမယ်ဈေးတောက်တော့လည်းတတိပညာလေးထည့်ပြီးတော့တောက်ပါခါဤဒီမဟုတ်ဆက်ကြည့်ရင်တစ်ခုခုကိုကြိုက်ခဲစားတဲ့အခါမှာလည်းပဲသံဃာနာကာရီတတိပညာထည့်ပြီးတော့ကြိုက်ခဲစားလို့စီဟောတိဖြေရမယ်တာဤဒီရသဆက်ရှိတဲ့ရက်ဖွဲ့တမျိုးကိုရက်တဲ့အခါမျိုးမှာလည်းပဲသံဃာနာကာရီတတိပညာထည့်ပြီးတော့ဖြစ်လို့လေစီဟောတိဖြေရမယ်ကြည့်ရစားတဲ့လုံတောက်တဲ့လုံမောက်စားရှိတာလေးတွေကြိုက်ခဲတဲ့လုံရက်ခါမြန်မာလူမျိုးများဆိုတော့ရက်ခါတော့အတော်များများကြိုက်ကြတာများပါတယ်နော်ရက်ခါမကြိုက်ပါဘူးဆိုတဲ့လူတောင်မှနှကန်းလေးဆက်ရင်တော့နှကန်းကိုရှာနဲ့မရက်ဘူးလားကြည့်ရနှကန်းကိုရှာလို့ရတယ်တွေ့လိုက်ပြီးတော့ရက်လိုက်တဲ့အချိန်လေးမှလည်းသတိပညာလေးထည့်ပြီးတော့ရှုမှတ်လိုက်မယ်အမှတ်လေးပါမယ်ဆိုရင်တော့ဝိပဿနာကုသိုလ်မရှိဘူးလားမြန်ခါလဲဆိုရင်သတိပ္ပံတရားဝမ်းမြောက်စရာသိကောင်းတယ်နော်ဒါကြံအတိတိပိတိခာယိတိတာယိတိသာဇာရီစားတဲ့အခါတောက်ဇာရီတောက်တဲ့အခါတိုက်ခဲဇာရီတွေတိုက်ခဲစားတဲ့အခါရစ္စာရှိရာကိုရတဲ့အခါဒီမှာလည်းပဲသမ္မာသနာဇာရီတတိပညာလေးထည့်ပြီးတော့စားခြင်းတောက်ခြင်းတိုက်ခြင်းရစ္စာတိလေးရှိပြီးဟောဒီဆင်ဆင်းမဲ့ပေဖြစ်ပေမှာပေတတိနေရာမရှိနဲ့မြတ်စွာဘုရားရဲ့တရားတော်ကနေရာလဲရေးပြမလိုပါဘူးဖရာကျန်ဆက်ရှိတဲ့တင့်တယ်တဲ့နေရာတွေရောက်မှပဲဝိပဿနာရှိမယ်ဆရာတော်ကလည်းရည်ရှိမှမှရောက်တဲ့အချိန်မှပဲဝိပဿနာရှိမယ်အဲ့ဒီလိုမဟုတ်ပါဘူး တန်ရှင်းတဲ့နေရာတင့်နေတဲ့နေရာတွေရောက်မှာပဲရှုရမယ်လို့ဒီလိုကဲလိုက်ဆိုမရှိမတင့်နေတဲ့နေရာမကောင်းတဲ့နေရာမတန်ရှင်းတဲ့နေရာတွေမှာလည်းပဲမိမိကရောက်နေတယ်ဆိုရင်လည်းအဲ့ဒါဝိပဿနာရှုမှတ်လို့ရပါတယ်။ဒါနဲ့တည်းကမြတ်စွာဘုရားကကျင့်ကြတာဘယ်လောက်များပြည့်စုံလဲလို့ဆိုရင်ဥက္ကရာတ္တဝါကံမိတမဂါနာကာရီဟောတိဥက္ကရာတ္တဝါကံမိဒီနည်းကျင့်ရဲ့ဆုံးတဲ့နေရာမှာလည်းပဲတမဂါနာကာရီတတိပညာဆက်ပြီးတော့ဆုံးရစီရီဟောတိဖြစ်ရမယ်။ကျင့်ရင်းကျင့်ရဲ့ဆုံးတဲ့နေရာဆိုတာတင့်တယ်တဲ့နေရာလားမတင့်တယ်တဲ့နေရာလားသိကြတဲ့နေရာလားနားဆိုတဲ့နေရာလားတန်ရှင်းတဲ့နေရာလားရွတ်တဲ့နေရာလားအဲဒီလိုရွတ်တဲ့နေရာမှာရောက်ပြီရောက်နေစီကမှုရွတ်တဲ့နေရာရောက်လို့တော့ဤပရိဝေဟဝိပဒနာဆိုတာအဆင်းမနဲ့ပို့တော့ဒီလိုရွတ်တဲ့နေရာမှာရှုမရှုရဘူးလို့ဒီလိုလုံးနေရမှာလားဘုရားဘုရားရှင်ကကျင့်ဤကျင့်ရဲ့ဆွတ်တဲ့အချိန်မှာလည်းအမှတ်ကလေးနဲ့ဆွဲကမ်းမှာတတိပညာလေးထည့်ပြီးတော့ဆွဲကမ်းမှာလို့မြတ်စွာဘုရားရှင်ကမိန့်ကြထားအဲ့တော့ဒီနေ့ငယ်ဆုံးတဲ့ဒီမှာလည်းခုနပြောခဲ့တဲ့သတိပဋ္ဌာန်၄ပါးလုံးဖြစ်နိုင်တာပါပဲ။ဒီနည်းတွေနဲ့ဆိုတာကတော့တရားနာသိက္ခာနည်းစဉ်ဆွနေကြရတာမဟုတ်ဘူးလား။မဆွနဲ့နေရလို့ရှိသေးရလား။အဲမဆွနဲ့နေရရှိရင်တော့အေးရဝမ်းလို့သိက္ခာနည်းစားကြတော့နော်။အဲ့တော့လေတိုင်းလေတိုင်းဒီနည်းတွေနဲ့ဆွနေရတာဆိုတော့ဒီဒီနည်းတွေနဲ့ဆွရင်းနဲ့သတိပညာလေးထည့်ပြီးတော့အလုံးလုံးသွားမယ်ဆိုရင်နေ့စဉ်နေတဲ့ဥပဒနာကုလိုတွေရနိုင်တယ်။ဆုံးနေတဲ့စိတ်ကလေးကစပြီးတော့မှဆုံးနေလေဆုံးနေလေဒါကတော့ရှင်ကြည့်အောင်ပြောလိုက်တာပေါ့လေနော်ဟိုတိုင်းမှရတော့ခွင့်ဝတ်ပေါ့လေပြီးပြီကြကြဟိုထေဆောင်ကျွေးရတော့ရှင်ကြီးဆိုနေလို့ရှင်လည်းပဲဒါကြည့်ရှင်တဲ့စိတ်ကဖြစ်မယ်ပေါ့နော်ညစ်နေညစ်နေဒါစိတ်ဓာတ်ဥပဒနာဖြစ်နော်ဆုံးထုတ်လိုက်ပြီနှိမ့်ချလိုက်ပြီဆိုတော့ညစ်တယ်ညစ်တယ်ဒါမှဆုံးနေအဲဒီလိုရှိမှတော့ကာယဥပဒနာတတိပဋ္ဌာန်ဥပဒနာကုသိုလ်ဖြစ်တယ်ကိုယ်ကိုကိုယ်ဆွတဲ့အမှာဆင်းရဲတဲ့အကျိုးကိုခံစားရပြီးတော့ဒုက္ခဝေဒနာဖြစ်တယ်ဆိုရင်လည်းအဲဒါယောဂတစ်ခုခုပေါ့လေဖြစ်နေလို့ဆင်းရဲတဲ့အကျိုးကိုခံစားရတဲ့အခါမှာလည်းနာရီနာရီအောင်းလဲအောင်းလဲစပြီးရတဲ့ရှုမှတ်မယ်ဆိုရင်ဝေဒနာနိပါဒနာတတိပဋ္ဌာန်ကုသိုလ်ဖြစ်တယ်ဒီလိုနဲ့ဆွနေတယ်ဆိုတော့မကောင်းတဲ့အနတ်သက်တွေကတော့ရမယ်အဲဒီအနတ်တွေကိုပဲနာမည်နာမည်လို့ရှုမှတ်မယ်ဆိုရင်ဓမ္မနိပါဒနာကုသိုလ်ဖြစ်တယ်ကိုယ်ရည်ရည်ဆွနေရင်တတိပဋ္ဌာန်၄ပါးလိုဖြစ်တာဘလောက်များနေရာကြတယ်လဲဘလောက်များတန်ဖိုးရှိလိုက်တယ်နော်ညာသာရရှိရဲ့သာသနာတော်နဲ့တွေ့ကြုံရတာဒီနည်းကျင်ရဲ့ဆွနာတောင်းဝအစစ်အမြင့်ဆုံးလောကီကုသိုလ်ရရှိတယ်ဒီနည်းကျင်ရဲ့ဆွနေဝိပဿနာစိတ်ကလေးဖြစ်အောင်ကြိုးစားခြင်းဖြင့်ဒီနည်းကျင်ရဲ့ဆွနေရင်းတည်းနဲ့ပဲ message ချမှတ်သွားနိုင်ပြီလို့ပြောနိုင်မှာဒီလိုနဲ့မတရားခြင်းကြီးဆွနေရင်းနဲ့ဖြစ်မယ်ဆိုတာလဲကြုံမသိကျေနပ်ဆုံးဖြစ်မယ်ဆိုတာလဲကြုံမသိအဲ့ဒီကြုံသိမှာတော့ဘုရားတင်းတင်းနဲ့ဆွနေရင်းနဲ့ရှုမှတ်နေရမယ်တကယ်လို့ကိုယ့်ရဲ့ကံကကိုယ့်ရဲ့ပါရမီကကြုံသိနေဆွနေနေမှာဘူးလက်ထိတ်ကြမယ်ပို့ဖို့ဆွရင်ကိုယ်ကကြုံသိနေဆွနေတဲ့အချိန်မှာနာလို့မရှုချင်မှန်းလို့ပြီးတော့အမှတ်တွေရှုချထားမယ်တတိပညာတွေကိုရှုချထားမယ်ဆိုရင်တော့မိမိရဲ့တန်တာ message ဖြစ်နိုင်မှာမဟုတ်လား message ဆိုတာကဝိပဿနာစိတ်ရဲ့အားနဲ့မှာပဲဖြစ်တယ်လို့ဆိုထားခဲ့ပြီးပြီနော်ဒါကြောင့်မြတ်စွာဘုရားရဲ့ဝိပဿနာတရားဟာနေရာလဲမရှိပါဘူး။နောက်တစ်ခုကဘာမရှိရတယ်လဲ။ဣရိယာမရှိဘူးကနော်။တခြားကအရိယာကိုအရိယာကိုလည်းဆိုကြတယ်အရိယာမဟုတ်ဘူးနော်။ဣရိယာအဲ့ဒီဟာဣလေးနဲ့တွား။တရားကြီးမှလုံကြီးတင်လေးပါပါသေးတယ်ပေါ့လေနော်။တခြားလည်းလုံကြီးတွေမထည့်လဲရပါဘူး။အဲ့တော့ဣရိယာကိုလည်းလည်းမရှိပါဘူး။ထိုင်နေမှပဲမှတ်မယ်လို့ဘယ်လိုရှိရလား။မတရားရင်လည်းမှတ်လို့ရတယ်ခင်ဗျာလမ်းလျှောက်နေရင်လည်းမှတ်လို့ရတယ်ဆရာဝန်မလည်းလျှောက်နေရင်လည်းရှုမှတ်လို့ရတယ်ဣရိယာပုတ်မရှိဘူးဘယ်ဣရိယာပုတ်မှမဆိုရှုမှတ်လို့ရခုနဗာဒနာရှင်မင်းကြီးလူရှိကဗုဒ္ဓဖြစ်သွားတာဗာဣရိယာပုတ်နဲ့ပါလို့အဲ့ဒီတော့တရားနာမိတ်ဆွေများဒီဣရိယာပုတ်နဲ့ပဲနေနေတတိပညာလေးဆက်ပြီးတော့ထားမယ်ဆိုရင်ဥပဒနာကုသိုလ်ချိန်တိုင်းဖြစ်မယ်အဲ့တော့တရားနာမိတ်ဆွေများမအိပ်တဲ့ပုဂ္ဂိုလ်လေးရှိရလားဒီတိုင်းပြတာပါပဲเนาะဒီတော့အဲ့ရဝင်ကနေဒီအဲ့ရဘောဆရာတွေလက်ကလေးမလဲပြီးတော့ခေါင်းပေါ်ခေါင်းချလိုက်ပြီးဆိုတာနဲ့ဒီတိုင်းနဲ့သင်ဝိပဿနာအမှတ်ကလေးနဲ့မှတ်ပြီးတော့နေရမယ်ဘယ်လိုမှတ်ရမလဲဆိုတော့ဦးဇင်းတို့အထူးမပြောတော့ဘူးပေါ့လေသင်နိုင်တဲ့ခေါင်းနဲ့ပင်နေကိုပဲရှုမှတ်ခြင်းရှုမှတ်ခေါင်းပေါ်ကိုခေါင်းနဲ့ခန္ဓာကိုယ်ကြီးကလေးနဲ့ဖြည့်ရတဲ့သဘောကိုအယုံဆုလိုက်ပြီးတော့ဖြည့်တယ်ဖြည့်တယ်လို့ပဲရှုမှတ်ရှုမှတ်ဒီလိုလို့နှိမ့်တဲ့လို့ရှုမှတ်နိုင်ပါတယ်เนาะနောက်တစ်ခုကအချိန်မကြီးလေဟာ မနေ့ကနေ့မှစိတ်ကြည်နေပြီးတော့တမားလေးရတဲ့လေးလေးဆိုပြီးရှိတယ်မနေ့ပိုင်းလေးပဲရှိတော့မယ်နေ့ကပိုင်းညပိုင်းတော့တားလေးမေးလိုက်ဦးမယ်ဒါလိုနေရမှာလား
နေရပါ
ဘူးဟာတချို့ကလည်းညပိုင်းနေ့မှစိတ်စိတ်တယ်အဲ့ဒါလေးတို့တွေနေညချိန်မှအားထုတ်တော့မယ်မနေ့ပိုင်းနေ့ပိုင်းတော့အေးသေးသေးမေးလိုက်ဦးမယ်ဒီလိုလည်းမလို့ရဘူးအချိန်နဲ့ချိန်ရမနေ့ရောနေ့ရောညရောဘယ်အချိန်မှဆိုဝိပဿနာတရားကိုရှုမှတ်ကြရမယ်အလုံးနေရာဣရိယာချင်းခံမရွေးနဲ့ဆိုတဲ့မရွေးလေးပါတရားနာဒေသနာဆိုဆိုရင်းရဲ့ရှုနှလုံးသွင်းပြီးတော့မနေ့ဣရာထလာတဲ့ဆိုလို့ရှိရင်ပေါ့လေပါပရိစိတ်ညာပရိစိတ်ပါပရိစိတ်တော့ယာရုတက်တဲ့စီဝတ်တက်တဲ့အဲ့ဒီနောက်ကြီးသိမ့်မလိုက်စနဲ့မနေ့ဣရာထနှလုံးနှလုံးပွင့်လာတယ်ဆိုတာနဲ့အလုံးနေရာဣရိယာချင်းခံမရွေးနဲ့ဒီဆောင်မုတ်ကလေးပရိစိတ်ကလေးကိုတကားတဲ့အနည်းဆုံး၃ကောင်လောက်၉ကောင်လောက်ရှုပြီးတော့ကဲမင်းဒီလေးအလုံးလည်းမရွေးနဲ့ပါလို့လို့လို့ဝိပဿနာရှုနော်နေရာလည်းမရှိနဲ့ဘယ်နေရာလဲဝိပဿနာရှုနော်ဣရိယာပုလည်းမရှိနဲ့ဘာဣရိယာပုလည်းပဲနေနေနေဝိပဿနာရှုနော်အချိန်လည်းမရှိနဲ့ဘယ်အချိန်မဆိုမင်းဝိပဿနာရှုနော်လို့ကိုယ့်ကိုယ်ကိုမဆုံးမသင့်ဘူးလားအဲ့ဒီလိုဆုံးမမယ်ဆုံးရင်တမှုမကြည့်မဘူးလားအဲ့ကြောင့်သံဃာလေးတစ်ခါဆိုလိုက်ပါအလုံးနေရာဣရိယာသိခာမရှိနဲ့နောက်ခေါက်ဆိုလိုက်ပါတရားနာတယောက်တည်းနေခြင်းနဲ့တစိတ်ဒေတာဆိုတဲ့တရားသဘောပေါက်ကြပြီနော
်
အဲ့ဒီမှာဝိပဿနာစိတ်တစိတ်ဒေတာနိုင်ခြင်းဆိုတာအဓိကပဒနာပါပဲဝိပဿနာစိတ်တစိတ်ဒေတာအရင်ကအဓိကပဲဆိုပြီးတော့တရားတည်းနေခြင်းကိုလည်းမဆွမ်းပါနဲ့တရားတည်းနဲ့နေနိုင်မယ်ဆိုရင်တော့ပုံပြီးတော့အကျိုးကြီးမှာပါတယ်အိမ်မှာနေတဲ့ပုဂ္ဂိုလ်များဆိုတော့တရားထဲအမြဲတမ်းနေနိုင်မှုဆိုတာခက်တယ်တို့တော့လည်းပဲတစ်ခါတည်းမှအချိန်မရရအောင်ယူပြီးတော့အချိန်လေးပေးပေးလို့ခွင့်ရပေးပေးလို့မိသားစုနဲ့ဆွံ့ခွာပြီးတော့ဖခင်ကနေမှသို့မဟုတ်မိမိရဲ့အိမ်ခန်းထဲမှာတယောက်ထဲနေပြီးတော့ဝိပဿနာရှုမှတ်တဲ့အလုပ်လေးကိုကျူးစုပြောထောင်တင်ပါလေအချိန်လေးစီးပြီးဖြစ်တဲ့အတွက်ဦးဝင်းတို့ရဲ့တယောက်ထဲနေတစိတ်ထဲတရားတယောက်ထဲနေတစိတ်ထဲထားဆိုတဲ့တရားဒီမှာပဲညီဟုတ်ထုတ်ပါတယ်တယောက်ထဲနေတစိတ်ထဲထားဆိုတဲ့သဘောကိုပြောင်းပြတဲ့လက်ဆော်ရဲ့ရှင်တရားကာရတခုကိုနေကုန်ချုပ်ပြီးတော့ရွတ်ဆိုပါမယ်အားလုံးလည်းကြည်ထားဧကသနံဧကပိယံဝိကောစရမတန္တိတောဧကောဓမ္မယမတနာဝနန္တိရမိတောတိယဧကသနံဧကပိယံဝိကောစရမတန္တိတောဧကောဓမ္မယမတနာဝနန္တိရမိတောတိယဧကဝိသိတ္တလေးပါးစေတာစေတမိတို့ဧကတဏ္ဍတယောက်တည်းနေခြင်းကို၎င်းဧကသင်္ယောတယောက်တည်းအိတ်ခြင်းကို၎င်းကပ္ပိယပြုရ၏ဧကောတယောက်တည်းကလည်းအာတန္တိတို့မတိဤဝေစရိစရိယနေရ၏ဝါဧကောစရိအာတန္တိတို့တယောက်တည်းပြောအောင်နေပါဧကောဟာတယောက်တည်းနေပြီးဖြစ်၍အာတန္တမူရဲ့စိတ်ကိုဓမ္မယံဓမ္မယံတို့ဝိပဿနာစိတ်သိတဲ့ဆရာအောင်ဆုံးမလည်းရဲ့ဝန္နနိသောနိုင်ဝါစိတ်ရောနေရ၌သမိတော်ပြာမွေလျော်ရ၏ဣတိဒီတို့ဘဂဝါသုံးလူတို့သည်သတိဉာဏ်မြတ်စွာဘုရားရှင်သည်ဒေတိတိကောင်းကမတွင်ဟောကြားတော်မူခဲ့လေ၏တဏမာတို့ကြောင့်ဒုံမေရှင်တရားနာမိတ်သောင်သူတော်ကောင်းတို့သည်ကာယဝိဝေကစိတ်ဓာဝိဝေကိနတယောက်တည်းနေခြင်းဆိုတဲ့ကာယဝိဝေကတစိတ်တည်းထားနိုင်ခြင်းဆိုတဲ့စိတ်ဓာဝိဝေကဝိဝေကတရားနံပါတ်နှင့်တံပါတိသကိုစီကိုငါပြည့်စုံအောင်ကြိုးစားထုတ်နိုင်ကြပါစေကုန်သတည်း